ယနေ့သာသနာတော်နှစ်2555ခုနှစ်မြန်မာဘောဇာတက္ကရာ1383ခုနှစ်တော်သလင်းလာပြီကျော်3ရက်ခရစ်နှစ်2011ခုနှစ်စက်တင်ဘာလ15ရက်ကြာသာပတင်းနေ့ညချမ်းအချိန်ခါမှာမန္တလေးမြို့ချမ်းရည်သာဇံမြို့နယ်အိမ်တော်ရာဖရာပရဝံတွင်ရတနာဂရ14ခန်းဓမ္မဗိမ္မာန်တော်ကြီးအတွင်းမှာခုနှစ်ညတိုင်တိုင်ကျင်းပပြုလုပ်တဲ့ဓမ္မသဘင်များအနက်ကတတိယညဖြစ်ပါတယ်အကြောင်းရင်းခန္ဓာကတော့ဓမ္မပါရမီမြတ်ဗုဒ္ဓဒေသနာတော်ပြန်ပွားရေးအသင်းတရားစာအုပ်တရားတိတ်ခွေတရားဒီဝီဒီဝီစီရီ MP3 အချက်များကိုအခမဲ့ငှားပြီးတော့ဓမ္မဒါနပြုလုပ်ကြတဲ့ကုသိုလ်ရှင်များရဲ့ရှင်းနှစ်ပြည့်အထိမ့်မဲ့မင်္ဂလာကိုကြောင်းပြုပြီးတော့ယနေ့ညတတိယညအဖြစ်နဲ့ဓမ္မသဘင်ပွဲဓမ္မဒါနတရားလူပွဲကိုကျင်းပပြုလုပ်ခြင်းဖြစ်ပါတယ်ဓမ္မဒါနကုသိုလ်ရှင်များကဂျေဇုရှင်မိခင်ကြီးဒေါ်အေးခင်နဲ့အမကြီးဖြစ်သူဒေါ်လှကြီးတို့အားလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားစေနိုင်ရန်ယေရှုမှန်ထားပြီးတော့ဥမောင်ကြီးငွေထီးသုံးလက်လက်ဝတ်ရတနာလှဆင်လုပ်ငန်းနဲ့တန်တစ်တာရောင်းဝယ်ရေးမိသားစုကန်းကော်ယုံမြင်းကြီးတဲ့ဇေဂျူတို့ကဓမ္မဒါနကုသိုလ်ရှင်များအဖြစ်တာဝန်ယူပြီးတော့ကြွားရောက်လာတဲ့အပရိသတ်များအားဓမ္မဒါနတရားလှူပွဲကိုတရားလှူကိုပေးလှူကြရတယ်ပေါ့အဲ့တော့အားလုံးသောယနေ့ကြွလာတဲ့ဓမ္မပရိသတ်များကိုခေါင်းကြီးနေနဲ့ဘာတရားဟောပေးမလဲဆိုတော့နိကေ5ရက်ထဲကအင်ဂုတ္တရနိကေစတုဂ္ဂနိဘတ်ဥရဝေလဝတ်ပထမဥရဝေလတုတ်တံကိုခြေခံပြီးတော့ခေါင်းကြီးကဗုဒ္ဓလမ်းစဉ်ဆိုတဲ့တရားကိုဟောကြားပေးပါမယ်ဒါကြောင့်တရားတော်နာမည်ကဘာလဲမေးရင်အဲ့တော့ဒီဗုဒ္ဓလမ်းစဉ်ဆိုတဲ့တရားဟာခေါင်းကြီးတို့ဒါနသီလဘာဝနာတွေဒါတွေနဲ့တည့်ရကြီးမပတ်သက်ပေမဲ့ဒီထဲမှာပဲအကျုံးဝင်သွားပါလိမ့်မယ်အဲ့တော့ခေါင်းကြီးတို့ပရိသတ်တွေကဒါနတွေကြီးကြီးကျယ်ကျယ်ပြုကြရတယ်သီလတွေလည်းပဲစောင့်တည်ကြရတယ်ဘာဝနာတွေလည်းပဲပွားကြရတယ်ဒါပေမဲ့လို့ဘုန်းကြီးတို့အခြေခံဖြစ်တဲ့ဗုဒ္ဓလမ်းစဉ်လေးတွေကိုတေတေချာချာမသိလို့ရှိရင်လမ်းစဉ်ကနေသွေးပြီးပြီးတော့သွားတတ်တဲ့အတွက်ဘုန်းကြီးကအခြေခံဖြစ်တဲ့ဗုဒ္ဓလမ်းစဉ်လေး၃ချက်ကိုဒီနေ့ညဟောပေးမယ်ပေါ့အဲ့တော့ဥရဝေလာတုတ်တံကိုအခြေခံပြီးတော့ဘုန်းကြီးကဗုဒ္ဓလမ်းစဉ်ဆိုတဲ့အမည်နဲ့ဟောကြားပေးမယ်ဗုဒ္ဓလမ်းစဉ်ဆိုတာကဖះရှင်ကိုတော်မြတ်ကိုတိုင်ကျင့်သုံးခဲ့တဲ့လမ်းစဉ်ဒီလိုကျင့်သုံးရင်းနဲ့သူ့ရဲ့တပည့်တော်ဝကတွေကိုလည်းပဲဖះရှင်ကိုတော်မြတ်ကသင်တို့လည်းပဲနိဗ္ဗာန်ကိုမျက်မှောက်ပြုကျင်လို့ရှိရင်နိဗ္ဗာန်ချမ်းသာကိုခံစားခြင်းမှာတယ်ဆိုရင်ငါဖះလျှောက်တဲ့လမ်းစဉ်အတိုင်းလျှောက်လန်းခဲ့ကြဆိုပြီးတော့ချမှတ်သွားတဲ့လမ်းစဉ်အဲ့ဒီလမ်းစဉ်ကိုဘုန်းကြီးကဗုဒ္ဓလမ်းစဉ်ဆိုတဲ့နာမည်နဲ့ယနေ့ညဟောပြခြင်းဖြစ်ပါတယ်အဲ့တော့ဒီလမ်းစဉ်ကိုနာယူပြီးတဲ့အခါမှာဖះရှင်စတဲ့သူတော်ကောင်းတွေဘလို့လမ်းစဉ်မျိုးကိုလျှောက်သွားနေကြသလဲလျှောက်သွားခဲ့ကြသလဲငါတို့ကရောဗုဒ္ဓရဲ့လမ်းစဉ်ပေါ်မှာဘလောက်ထိလျှောက်မိနေသလဲသို့မဟုတ်တိမ်ဆောင်နေသလားကိုယ့်ကိုယ်ကိုပြန်ပြီးတော့သုံးသပ်ဆင်ခြင်နိုင်မှုဘုန်းကြီးကဟောပေးခြင်းဖြစ်ပါတယ်ဘသူကိုပြစ်တင်ခြင်းလို့ဘသူကိုပြစ်ပြောခြင်းလို့ဒီစိတ်ဓာတ်လုံးဝမရှိတာအမှန်ပါပဲအဲ့တော့ဗုဒ္ဓလမ်းစဉ်ကိုဘုန်းကြီးကရှေးဦးစွာကဗျာလေးတံပေါက်လေးစီထားတဲ့ပေါ့ပြီးမှဘုန်းကြီးကအကျယ်အနေနဲ့ပြန်ပြီးတော့ချဲ့ပြီးတော့ဟောပေးမယ်ကဲအလုံးလောချီပြီးတော့လိုက်ဆိုလိုက်ယိုသေးထိုင်ညာပုဂ္ဂိုလ်များလေးစားယိုသေးကြရမည်ယိုသေးထိုင်ညာပုဂ္ဂိုလ်များလေးစားယူသေးကြရမည်အဲ့တော့ဘုန်းကြီးပထမဆုံးဟောကြားမဲ့လမ်းစဉ်ကယူသေးလေးစားတတ်တဲ့ပုဂ္ဂိုလ်ကိုယူသေးလေးစားရမယ်တဲ့ဒီလမ်းစဉ်တစ်ချက်ကိုဟောပေးပါမယ်ကဲဒုတိယလမ်းစဉ်လိုက်ဆိုသီလသမာသီလသမာဒီပညာဒီပညာသာသူစီကကြရမည်သီလသမာသီလသမာသ တိပညာတိပညာသာသူစည်းကကြရမည
်
အဲ့တော့ဒုတိယဘုန်းကြီးဟောကျင်တဲ့လမ်းစဉ်များစွာတွေကတခုဟာစီကတ်ကိုးကွယ်တဲ့အနေနဲ့ဆရာသမားဖြစ်တဲ့စီကတ်ကိုးကွယ်ခြင်းမှာတယ်ဆိုရင်သီလသမာဓိပညာပြည့်ဝတဲ့တန်ဃာတော်ရှင်မြတ်ဒီလူပုဂ္ဂိုလ်တွေပရိယတ်တိပฏิပတ်တိကိုစိတ်ထားမှန်မှန်နဲ့ကြိုးစားနေတဲ့တန်ဃာတော်ရှင်မြတ်တွေကိုစီကတ်ကိုးကွယ်ရမယ်ဆိုတဲ့ဒီလမ်းစဉ်ကိုလည်းအကျယ်ချဲ့ပြီးတော့ဟောပြပါမယ်။နောက်တတိယလမ်းစဉ်ကလိုက်ဆိုရှားမတွေ့ကမြတ်ဓမ္မမုတ်ချလေးမြတ်ကြရမည
်
ရှာမတွေ့ကမြတ်ဓမ္မမုတ်ချလေးမြတ်ကြရမည
်
ဒီလိုသီလသမာဓိပညာပြည့်ဝတဲ့ပရိယပฏิပတ်ဆွဲဆုံပြည့်ဝတဲ့ဆရာသမားတွေနဲ့အခိုက်အတန့်မတွေ့ရဘူးဆိုလို့ရှိရင်ခရီးသွားနေတဲ့အခိုက်စသည်ဖြင့်မတွေ့ရဘူးဆိုရင်ဘာလုပ်ရမလဲမေးရင်ဓမ္မကိုအလေးကရုပြုပြီးတော့နေရမယ်တဲ့ဒါကဘုန်းကြီးဟောမယ်တတိယလမ်းစဉ်ပေါ့အဲ့တော့ဓမ္မနဲ့ပတ်သက်ပြီးတော့အိဗေရှင်လင်းဖွင့်ဆိုချက်လေးနှစ်ပုဒ်ကိုလည်းပဲကဲဆက်ပြီးတော့ဆိုလိုက်နိဗ္ဗာန်ရောက်ရန်န
ိဗ္ဗာန်ရောက်ရန်
ကျင့်စဉ်မှန်
ကျင
့်
စဉ်မှန
်ဧကံဓမ္မမိနိဗ္ဗာန်ရောက်ရန်နိဗ္ဗာန
်ရ
ောက်ရန်ကျင့်စဉ်မှန်ကျင
့်စ
ဉ်မှန်ဧကံဓမ္မမိနိဗ္ဗာန်ဓမ္မမိအဲ့တော့ဓမ္မဆိုတာဒါနသီလဘာဝနာတွေစသည်အပြင်ကွဲပြားနေပြီမဲ့လို့နိဗ္ဗာန်ရောက်ကြောင်းကျင့်စဉ်ဟာတရားဓမ္မလို့ခေါ်ပါတယ်တဲ့ဒါလေးကိုသိစေတာပါပြီးတော့ကျေရှင်းပြပေးမယ်ကဲနောက်တစ်ချက်လိုက်စို့မှန်ကန်ကြိုးများသူစကားသူစက
ား
မတ္တာဓမ္မမိမတ္
တ
ာဓမ္မမိမံကံကျိုးများမံကံ
ကျိုး
များသူစကားသ
ူစက
ားမတ္တာဓမ္မမိမတ္တာဓမ္မမိအဲ
့
တော့ဓမ္မကိုလေးကရုပြုရမယ်ဆိုတဲ့နေရာမှာဘယ်လိုစကားမျိုးဟာဓမ္မလဲဆိုတော့မံကံကျိုးရှိတဲ့စကားမျိုးဟာဓမ္မဖြစ်ပါတယ်လို့ဒီလိုရှင်းလင်းပြခြင်းဖြစ်ပါတယ်ကဲလိုက်ဆိုဥထိပ်ပန်စင
်
ကျင့်သုံးလျှင
်
စံဝင်နေဘူးပြီဥထိပ်ပန်စင
်
ကျင့်သုံးလျှင
်
စံဝင်နေဘူးပြီဗုဒ္ဓလန်းစင
်
လျှောက်လန်းလျှင
်
စံဝင်နေဘူးပြီဗုဒ္ဓလန်းစင
်
လျှောက်လန်းလျင
်
စံဝင်နေဘူးပြီဒါကယနေ့ညဘုန်းကြီးဟောကြားမဲ့ဗုဒ္ဓလမ်းစဉ်ဆိုတဲ့တရားတော်ရဲ့အကျဉ်းချုပ်ကလေးပါဒါကိုဘုန်းကြီးကနေပြီးတော့ဖះရှင်ဟောကြားတော်မူခဲ့တဲ့အတိုင်းပြန်ပြီးတော့အကျေအားဖြင့်ဟောပေးပါမယ်အဲ့တော့ဖះရှင်ကိုတော်မြတ်ကအခါတစ်ပါးမှာတာဝတိပြီးဇေတဝန်เจ้าမှာတရင်သုံးခဲ့ပါတယ်အဲ့တော့မျက်စီထဲမှာအာယုံကြည့်လိုက်အာယုံပြုတ်လိုက်ပါဘုရားရှင်ဟာတာဝတိမြို့နာထပိန်တတိပုံညာလက္ခဏာဒေဝီတို့ဇနီးမောင်နှံနှစ်ယောက်ဆောက်လုပ်ထားတဲ့ဇေတဝန်เจ้าတော်ကြီးမှာဘုရားရှင်ဟာဘုရားရှင်ရဲ့အတွက်ခင်းထားတဲ့နေရာမှာထိုင်တော်မူပြီးတော့ယဟန်ပရိသတ်ကိုတရားဟောကြားပါတယ်အဲ့တော့ဟောကြားခဲ့တဲ့အကြောင်းအရာကဘယ်တော့ကအကြောင်းအရာလဲဆိုတော့ဘုရားဖြစ်ပြီးဂါဇာကအကြောင်းအရာတဲ့ပြန်လဲပြီးတော့ဟောကြားတဲ့အကြောင်းအရာကဘယ်တော့ကအကြောင်းအရာလဲမေးရင်အဲ့တော့ဘုရားရှင်ကယဟန်ပရိသတ်ကိုပြန်လဲဟောတာအကြောင်းအရာကတော့ဘုရားဖြစ်ပြီးတဲ့နောက်29ရက်မြောက်နေ့ကနေပြီးတော့35ရက်မြောက်အတွင်းမှာဘုရားရှင်ကိုတော်မြတ်ဖြစ်ပျက်ခဲ့တဲ့ကြံစည်ခဲ့တဲ့အကြောင်းအရာလေးတွေကိုမြတ်စွာဘုရားကယဟန်ပရိသတ်ကိုပြန်လဲဟောကြားပေးတာပါအဲ့တော့မြတ်စွာဘုရားဟောကြားတဲ့တရားတော်ကိုရှင်အာနန္ဒာကမှတ်သားပြီးတော့တန်ခိုင်နာတင်ပွဲကြတော့ဖြေဆိုခဲ့တယ်တန်ခိုင်နာတင်မထေရယအင်္ဂုတ္တရနိကေထဲမှာတန်ခိုင်နာတင်ခဲ့တယ်ဒါကြောင့်ဘုန်းကြီးတို့ကလေလာခွင့်စီပူခွင့်ရပြီးတော့ယနေ့ညတက္ကရာကမတွေကိုပြန်လည်ပြီးတော့ဟောကြားခွင့်ရပါတယ်ဒါဟာတန်ခါတော်တွေရဲ့ကျေးဇူးတဲ့ဘုသူရဲ့ကျေးဇူးလေအဲ့တော့မြတ်စွာဘုရားကဘလို့ဟောကြားလိုက်တယ်လဲဆိုတော့ဧကမိတဟံဘိကဝေတမယံဥရုဝေလာယံဝိဟရာမိနေဇာနေရင်ဇရာယတီရေအဇာပါလာနိကျောရိပထမာဘိတံဗုဒ္ဓောတဲ့အဲ့တော့ဒီတရားကိုဘုရားရှင်က စေတဝန်ကျောင်းကနေယဟန်တို့တဲ့ငါဖေရအခါတစ်ပါးမှာဥရဝေလာတော်နေရင်စရာမြည့်ရဲ့အနီးစိတ်ကြောင်းသားတွေနားကိုတဲ့ညောင်ပင်ကြီးအောင်မှာဖျားဖြစ်ပြီးဂါဇဖျားဖြစ်တာကမာတကရတရသုံးခုနဲ့ကဆုံလာပြည့်နေ့မှာဖျားဖြစ်ခဲ့ပါတယ်အဲ့တော့ဒီညောင်မင်းကြီးအောင်ထောင်ထိုင်တော်မူတာကသတင်းသုံးတော်မူတာကနေုံလာဇန်း14ရက်နေ့ကနေပြီးတော့နေုံလာပြီကျော်9ရက်အတွင်းမှာအဲ့ဒီညောင်ပင်ကြီးအောင်ထိုင်နေတဲ့အချိန်ရဲ့အကြောင်းအရာတွေကိုပြန်လည်ဟောပါတယ်။ဒါကြောင့်မြတ်စွာဘုရားကယဟန်တို့တဲ့ငါဖေရဥရဝေလာတော်နေရင်စရာမြေရဲ့အနီးစိတ်ကြောင်းသားတွေလာလာပြီးတော့အနာခိုတဲ့ဒီညောင်ပင်ကြီးအောင်မှာငါဖေရဖျားဖြစ်ပြီးကစားတရင်သုံးတော်မူခဲ့တယ်ဆိုပြီးတော့မြတ်စွာဘုရားကအတိတ်အကြောင်းကိုပြန်လည်ပြီးတော့ဟောကြားပါတယ်ဟောကြားပြီးတော့ဘလို့ဆက်ပြီးတော့ဟောတယ်လဲဆိုတော့တတမချံဘိကဝေရဟောကတ္တတာပဋိသန္လိနတ္တာဧဝံစေတသောပရိဝိတကောဥဒ္ဓပါရီတဲ့ယန်းတို့တဲ့အဲ့ဒီညောင်ပင်ကြီးအောင်မှာငါဖေရတပါးတဲ့တိတ်ဆိတ်စွာတရင်သုံးတော်မူတဲ့အချိန်ငါဖေရဒီလိုကြံစီစဉ်းစားခဲ့ပါတယ်အဲ့တော့မြတ်စွာဘုရားရဲ့အာယုံကိုပြန်ပြီးတော့မှန်းကြည့်လိုက်ဟောနေတာကစေတဝန်เจ้าမှာတကယ်ဖြစ်ပြခဲ့တာကဗုဒ္ဓဂါယရောက်ခူးတဲ့ပုံကိုယ်တွေဆိုလို့ရှိရင်ဘုန်းကြီးတို့ဗောဓိပင်ရဲ့ဗောဓိမဟာဗောဓိမြတ်စွာဘုရားဇေဒီတော်ရဲ့အရှိတက်တဲ့နေရင်စရာမြည့်ရဲ့အနီးညောင်ပင်ကြီးအောင်မှာမြတ်စွာဘုရားဖျားပစ်ပြီးကာဇတရားဥဓမ္မစကြာတောင်မဟောရသေးပါဘူးအဲ့တော့နေုံလာဇန်14ရက်ကနေုံလာပြီးကျော်9ရက်အတွင်းမှာငါဖရားထိုင်တော်မူရင်းနဲ့ဒီလိုစဉ်းစားတော်မူခဲ့ပါတယ်ဆိုပြီးတော့မြတ်စွာဘုရားကပြန်လည်ပြီးတော့ဟောကြားတယ်ပေါ့အဲ့တော့နောက်ပြီးတော့စဉ်းစားတော်မူခဲ့ပုံလေးကိုမြတ်စွာဘုရားကဆက်ပြီးတော့ဟောကြားပါတယ်ငါဖရားဘယ်လိုစဉ်းစားတော်မူခဲ့တယ်လဲဆိုတော့ဒုက္ခံကောဝိရတ္တိအာဃာရဝအပတိတောကန္တုကောဟံတမဏံဝါပြမဏံဝါတက္ကတဝါကရုံကတဝါဥပနိတာယဝိဟရေယံတိအာဃာရဝမြည်သူအာဃာရဝလေးစားတိုက်သောပုဂ္ဂိုလ်တို့၌ယူသည်လေးစားခြင်းမရှိသောအာဃာရဝမြည်သူကိုမြလေးကရုပြုတိုက်သူရာနိုင်မထသောအပတိတ်သောမိကိုတိုက်သောအကြီးကဲမရှိသောအပတိတ်သောမြည်သူကိုမြမိကိုအကြီးကဲရာနိုင်မထသောပုဂ္ဂလောပုဂ္ဂိုလ်သည်ဒုက္ခဆင်းရဲပင်ပန်းစွာဝိဟရတ္တိနေရ၏တဲ့မြတ်စွာဘုရားငါဖျားလေတဲ့ဒီညောင်ပင်ကြီးအောင်မှာထိုင်တော်မူတဲ့အချိန်မှာဒီလိုစဉ်းစားတော်မူခဲ့ပါတယ်တဲ့အဲ့တော့ဘုန်းကြီးတို့ပရိသတ်ကအပြည့်စုံနားလည်ထားရမှာကဖျားဖြစ်တော်မူတာကမဟာတက္ကရတရား3ခုနှစ်တဲ့မဟာတက္ကရဘယ်နှခုနှစ်ဖြစ်တယ်လဲတရား3ခုနှစ်မှာလည်းပဲကဆုံလာပြည့်နေ့မှာဖျားဖြစ်ပါတယ်ဘယ်နေ့မှာဖြစ်လဲဖျားဖြစ်ပြီးတော့ပထမ9ရက်ကဆုံလာပြီကျော်တရက်ကနေပြီးတော့ကဆုံလာပြီကျော်9ရက်မှာအဲ့ဒီဘောဓိပင်နဲ့ရွှေပလင်မှာဘုရားရှင်ဟာဖလာတမဘက်ချမ်းသာကြီးခံစားပြီးတော့ပထမ9ရက်ပထမတတ္တဟသတင်းသုံးခဲ့ပါတယ်ခုအဲ့ဒီဗုဒ္ဓဂါယရောက်လို့ရှင်အာယုံပြုတ်ကြည့်ရမှာကအဲ့ဒီဘောဓိပင်နေရာမှာတိရိဒ္ဓမ္မတောကမင်းကြီးကမဟာဘောဓိဇေဒီဆိုတာဇေဒီတော်ကြီးတည်ထားခဲ့ပါတယ်မြန်မာနိုင်ငံမှာလည်းပဲမဟာဘောဓိဇေဒီတော်ရဲ့ပုံတူတော်တွေကိုးကွယ်နေကြပါတယ်အဲ့တော့ဒီ9ရက်သတင်းသုံးပြီးတဲ့အခါမှာဒုတိယတတဟဆိုတဲ့ကဆုံလာပြီကျော်10ရက်နောက်ပိုင်းကြတော့14ရက်နေ့အထိဒုတိယတတဟဖျားဖြစ်ပြီးတဲ့နောက်ဒုတိယပိုင်း9ရက်မြောက်ကြဘယ်မှာသတင်းသုံးတယ်လဲဆိုတော့အဲ့ဒီဗောဓိပင်ကြီးရဲ့အရှိမြောက်တောင်အရက်ကနေပြီးတော့ဖျားရှင်ဟာဗောဓိပင်ရဲ့ရွှေပလင်ကိုမမိတ်မတုံသောမျက်စိနဲ့ကြည့်တော်မူတယ်တဲ့အဲ့ဒါကဒုတိယတတဟပါဘာတတဟလဲအဲ့ဒီနေရာမှာလည်းပဲဘုန်းကြီးတို့အိန္ဒိယရောက်လို့ရှိရင်အနိမိတဇေဒီတော်ဆိုပြီးတော့ဖျားရှင်မတ်တက်ရက်တော်မူပြီးတော့မမိတ်မတုံသောမျက်စိနဲ့ဗောဓိပင်ရဲ့ရွှေပလင်ကိုကြည့်တော်မူတဲ့နေရာမှာဇေဒီတဆူတည်ထားတာတွေ့ရပါလိမ့်မယ်အဲ့ဒါကဒုတိယတတဟဖျားဖြစ်တော်မူပြီးတဲ့နောက်14ရက်ကုန်ဆုံးသွားခဲ့ပါပြီနောက်တတိယတတဟဖျားဖြစ်ပြီးတဲ့နောက်တတိယတတဟကျတော့15ရက်မြောက်နေ့ကနေပြီးတော့21ရက်မြောက်နေ့အထိကျတော့အဲ့ဒီဗောဓိပင်နဲ့အာနိမိတဇေဒီရဲ့ကြားတဲ့အရှိနောက်နတ်ဗျံမာရီဖန်ဆင်းထားတဲ့ဇင်းကြံတော်မှာဘုရားရှင်ဟာဇင်းကြံကြွပြီးတော့ဖလာတမဘက်ချမ်းသာကိုဝင်စားတော်မူခဲ့တယ်တဲ့အဲ့ဒီဇင်းကြံလျှောက်တာကိုတော့တတိယတတဟာတဲ့ဘာတတဟာလဲအဲ့တော့ဘုရားဖြစ်ပြီးတဲ့အခါမှာရက်ပေါင်း20နဲ့တရက်ကုန်သွားပါပြီတတဟာပြင်တတိယတတဟာကုန်ဆုံးသွားပါပြီ နောက်စတုဒ္ဒတ္တဟာကြတော့ဖျားရှင်ဟာ22ရက်မြောက်နေ့ကနေပြီးတော့28ရက်မြောက်နေ့ထိကြတော့ဗောဓိပင်ရဲ့အနောက်မြောက်တောင်ရက်မှာနတ်ပြည်မာရီဖန်ဆင်းထားတဲ့ယရနာကရဆိုတဲ့ရွှေစံအိမ်မှာသတင်းသုံးပြီးတော့အဘိဓမ္မာတရားတွေကိုဆင်ခြင်ခဲ့တယ်။အဲ့ဒီမှာပဋ္ဌာန်းတရားတော်ယူဆင်ခြင်လိုက်တဲ့အခါရောင်ကြီးတော်တွေကွန်မြူခဲ့ပါတယ်။အဲ့ဒါကစတုဒ္ဒတ္တဟာတဲ့။ဘာတ္တဟာလဲ။အဲ့တော့ခေါင်းကြီးတို့အိန္ဒိယရောက်လို့ရှိရင်ဗောဓိပင်ရဲ့အနောက်မြောက်တောင်ရက်မှာဖျားရှင်ဗိဓမ္မာတရားတော်တွေကိုဆင်ခြင်သုံးသက်တဲ့နေရာမှာခေါင်းကြီးတို့အထိမ့်မဲ့ဇေဒီလေးနဲ့ရုပ်ပွားတော်ရှိပါတယ်။အဲ့ဒါကစတုဒ္ဓတ္တဟပေါ့28ရက်ကုံဆုံးသွားခဲ့ပါပြီ။နောက်ပင်စမတ္တဟကျတော့ဗောဓိပင်ရဲ့အရှိတက်တဲ့အရက်မှာစောစောကခေါင်းကြီးပြောခဲ့တယ်နေရင်စရာမြစ်ရဲ့ကမ်းဘေးရေလေးတွေကတသွင်သွင်စီးလို့ပင်ကြောင်ပင်ကြီးကလည်းပဲအရေးအဝတ်ကောင်းနေစိတ်ကြောင်းသားတွေလာလာပြီးတော့နားတဲ့ညောင်ပင်အောက်မှာဖျားရှင်တရင်သုံးနေတဲ့အဲ့ဒါကပင်စမတတဟာတဲ့ဘာတတဟာလဲဖျားဖြစ်ပြီးတဲ့နောက်29ရက်မြောက်နေ့ကနေပြီးတော့35ရက်တွင်မှာဒီညောင်ပင်အောက်မှာတရင်သုံးပါတယ်တရားဥဓမ္မစကြာကိုပဲမဟောကြားရသေးပါဘူးအဲ့တော့ခေါင်းကြီးတို့ရက်အားဖြင့်တော့နေုံလာဆန်း14ရက်ကနေပြီးတော့နေုံလာပြီးကျော်9ရက်အတွင်းတဲ့ဒီအောက်မှာသတင်းသုံးတဲ့ချိန်မှာငါဖရဘလို့စဉ်းစားခဲ့တယ်လေဆိုတော့ဒုက္ခံကောဝိဟရတိအာဃာရောအပတိတ်သောကန္နုကောအံတမနံဝါပြမနံဝါတက္ကတဝါကရုံကတဝါဥပနိဒာယဝိဟရယန္တိတဲ့ဒါမြတ်စွာဘုရားစဉ်းစားတော်မူခဲ့ဖို့တာဝတိပီစေတဝန်เจ้าမှာယဟန်ပရိသတ်ကိုပြန်လည်ဟောတာပါဘလို့လဲဆိုတော့အာဃာရဝလေးစားတိုက်သူတို့နဲ့ယုတိလေးစားခြင်းမရှိသောအာဃာရဝမိသူကိုမြလေးကလူပြုတိုက်သူဤယာနိုင်မထသောအပတိတ်သောမိကိုတိုက်သောအကြည့်ကဲမရှိသောမိသူကိုမြမိကိုအကြည့်ကဲယာနိုင်မထသောပုဂ္ဂလောပုဂ္ဂိုလ်သည်ဒုက္ခဆင်းရဲပင်ပန်းစွာဝိရတ္တိနေရ၏တဲ့မြတ်စွာဘုရားကလောကမှာတဲ့ဘသူကိုမှလေးကလူမပြုဘဲနဲ့ဘသူကိုမှအကြည့်ကဲယာမထဘဲနဲ့ခေစကားနဲ့ပြောရင်ဘသူမှဆရာမတင်မနဲ့ဘိုးမထားပဲနဲ့နေရတာဟာပင်မဆင်းရဲလိုက်တာတဲ့ဒါဘုန်းကြီးတို့ဖျားရှင်ကြံခဲ့တာပါဘသူကြံစီခဲ့တာလဲကြည့်နော်ဘုန်းကြီးတို့အတွေးတွေနဲ့ပြောင်းမြန်ကိုဖြစ်နေတယ်ဘုန်းကြီးတို့အတွေးတွေကလွတ်လွတ်လပ်လပ်နေလိုက်ခြင်းနဲ့ကိုယ်ပေါ်မှာဆုံမမဲ့ပုဂ္ဂိုလ်ရှိတာကိုချုပ်ချဲတယ်လို့ထင်နေဘုန်းကြီးတို့ဖျားရှင်ကတော့သုံးလောကမှာအမြင့်မြတ်ဆုံးဖြစ်တဲ့ဖရာဖြစ်တာတောင်မှလောကမှာတဲ့ဘသူကိုမှလေးကရုမပြုဘဲနဲ့ဘသူကိုမှမိကိုအားထားအကြီးကဲရာမထားဘဲနဲ့နေရတာပင်မဆင်းရဲလိုက်တာဆိုတော့ဘုန်းကြီးတို့ပုတုဇဉ်တွေနဲ့ဖရာရှင်ရဲ့တွေဟာတူသလားမတူဘူးလားမတူဘူးဘုန်းကြီးတို့ကလွတ်လပ်မှုကိုသိကြိုက်ကြတယ်ဆုံးမတာကိုပဲချုံချေတာနဲ့ရောထွေးနေကြတယ်အခုမြတ်စွာဘုရားကဒီလိုနေရတာဟာသိပြီးတော့ပင်မဆင်းရဲတာပဲတဲ့တသမာထိုကြောင့်အဟံငါဖျားသည်ကံပေမိသောတမဏံဝါမကောင်းမှုအကုသိုလ်တို့ကိုငြိမ်းစေပြီးသောယံကိုတော်၎င်းပြံမဏံဝါမကောင်းမှုအကုသိုလ်တို့ကိုပယ်ရှားမျောသွားစေပြီးသောသူတော်စင်ကို၎င်းတကတဝါယုတိတမှုကောင်းစွာပြု၍ကရုံကတဝါလေးမြပြု၍ဥပနိဒာယအမိပြု၍ဝိဟရေယံနုခောနေရပါအံ့နီဣတိဤသို့သောအကျံစီသည်ဥဒ္ဒပါရီထင်ရှားဖြစ်ခဲ့လေပြီဣတိဤသို့ဘဂဝါသုံးလောကဒုဒ္ဒရှင်တော်မြတ်ဗျာသည်ဧတံဤတရားစကားကိုအဝေါ်စာကရုဏာရှိသောပညာအဖြင့်ပြန်လည်၍ဟောကြားတော်မူခဲ့ပါပေတည်းဘုန်းကြီးတို့တရားနာရင်လည်းအာယုံနဲ့မှန်ကြည့်လိုက်ပါတာဝတိပီဇေတဝန်เจ้าမှာဘုရားရှင်ကရဟန်းတော်တွေကိုဒီเจ้าပြန်ဟောနေတာတကယ်ဖြစ်ပျက်ခဲ့တာကဖျားဖြစ်တော်မူပြီးခါစားအချိန်ခါအဲ့တော့မြတ်စွာဘုရားကလောကမှာကရုကာရဝမရှိဘဲနဲ့ဘသူကိုမှအရေးမဆိုင်ဘဲနဲ့နေရတာတိတ်ပြီးတော့ပင်မဆင်းရတာပဲတဲ့ဒါကြောင့်ငါဘုရားဟာမကောင်းမှုအကုသိုလ်တွေကိုငြိမ်းစေပြီးတဲ့အဘယ်မီတဲ့ယဟန်သူတော်စင်ကိုများအလေးကရုပြုပြီးတော့အယိုသေးပြုပြီးတော့အမိပြုပြီးတော့နေရပါမလဲလို့ကြံစီတော်မူခဲ့ပါတယ်အဲ့တော့ဘုန်းကြီးတို့ဖျားရှင်ရဲ့ကြံစီတော်မူတာဟာတိတ်ပြီးတော့ဂုံယူဖို့ကောင်းတယ်ဘုန်းကြီးတို့ဖျားရှင်နေတဲ့မှာဘုန်းကြီးတို့ဖျားရှင်ဟာတကယ်အမြင့်မြတ်ဆုံးဖြစ်တဲ့အတူမရှိတဲ့ဖျားအတူမရှိတာတော့မဟုတ်ဘူးပေါ့အဲ့တော့အတူမရှိတဲ့ဖျားဖြစ်ခဲ့တယ်ပေါ့ဘယ်လိုဖျားမျိုးဖြစ်ခဲ့တယ်လဲအဲ့တော့အတူမရှိတဲ့ဘဝက ိုယ်ရဲ့သားလွန်တဲ့ပုဂ္ဂိုလ်မရှိတဲ့ဖျားဖြစ်တာတောင်မှဘသူကိုလေးကရုပြုနေရပါမလဲတဲ့လေးကရုမပြုဘဲနဲ့နေရတာပင်မဆင်းရဲလိုက်တာလို့တွေးတဲ့အင်မတန်မှကြံစီခဲ့တဲ့မြတ်စွာဘုရားဒီလိုဖျားရှင်မျိုးကိုစိတ်ကကိုကိုယ်ကွင်းရတာဂုံယူเสียရကောင်းတယ်တဲ့ဘာလို့เสียရကောင်းလဲအဲ့တော့ဘုန်းကြီးတို့ဖျားရှင်ရဲ့လမ်းစဉ်ဟာနံပါတ်1ချမှတ်လိုက်ရင်ကရုဂါရဝတရားသိပြီးတော့လေးစားခဲ့တယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်အဲ့တော့ဘုန်းကြီးတို့ဒီလိုကြံစီတော်မူပြီးတဲ့အခါမှာဘုရားရှင်ကိုယ်တော်မြတ်ကဘလို့ဆက်ပြီးတော့စဉ်းစားတော်မူခဲ့တယ်လေဆိုတော့လောကမှာတဲ့ဒီလိုလေးကရုပြုပြီးတော့လေးကရုမပြုဘဲနဲ့နေရတာပင်မဆင်းရဲတယ်ဒါကြောင့်ငါဘုရားဟာငါဘုရားရဲ့တန်တမ်းမှာမပြည့်စုံသေးတဲ့သီလကုန်တမာရီကုန်ပညာကုန်ဝိမုတ်တိကုန်ဒီကုန်တွေပြည့်စုံဖို့ရာအတွက်အခြားသောမကောင်းမှုအကုသိုလ်တွေငြိမ်းစေပြီးတဲ့ယဟန်သူတော်စင်ကိုစည်းကရစည်းကချင်စမ်းပါပြီတဲ့အယိုသေးပြုကျင်စမ်းပါပြီအလေးမြတ်ပြုကျင်စမ်းပါပြီဆိုပြီးတော့ဆက်လက်ပြီးတော့တွေးခေါ်ခဲ့တယ်အဲ့တော့ဘုန်းကြီးတို့ရဲ့ဖျားရှင်ရဲ့ဆန္ဒတော်ဟာအလေးကရုပြုပြီးတော့နေခြင်းတယ်တဲ့ဖျားရှင်ရဲ့ဆန္ဒတော်ဟာဘာပြုပြီးတော့နေခြင်းတယ်လဲအဲ့တော့ဒီလိုကျန်စီပြီးတဲ့အခါဘုန်းကြီးတို့အဝီစီယာနေပြီးတော့ဘဝတ်တိုင်အောင်လူပြည်နဲ့ပြည်ပြမပြည်တတလောကဩကာသလောကအလုံးကိုဘုရားရှင်ဟာတပ်ပင်ယူတဲ့ဉာဏ်နဲ့ကိုရောမြတ်တဲ့သီလကုံသမာဓိကုံပညာကုံဝိမုတ်တိကုံတာလွန်တဲ့ပုဂ္ဂိုလ်ကိုမြတ်စွာဘုရားရှာဖွေခဲ့ပါတယ်။ဒါပေမဲ့ရှာလို့မတွေ့ခဲ့ဘူးတဲ့ရှာလို့တွေ့ခဲ့သလား။ဘုရားရှင်ဟာတပ်ပင်ယူတဲ့ဉာဏ်နဲ့အလေးကရုပြုဖို့အတွက်အယိုသေးပြုဖို့အတွက်အမိကိုပြုဖို့အတွက်လောကကြီးထဲမှာကိုတော်မြတ်တဲ့သီလသမာဓိပညာတာလွန်တဲ့ပုဂ္ဂိုလ်ကိုရှာဖွေတဲ့ကလုံးဝမတွေ့ခဲ့ဘူးတဲ့အဲ့တော့ဘုန်းကြီးတို့ဖျားရှင်ဟာတိတ်ပြီးတော့ကြင်ညိုစရာကောင်းပါတယ်ဒီလိုဖျားရှင်မျိုးကိုစီးကပ်ကိုးကွယ်ခွင့်ရတာလည်းပဲတိတ်ပြီးတော့ဂုဏ်ယူစရာကောင်းတယ်တဲ့ငါတို့ကိုးကွယ်တဲ့ဖျားကစိတ်တဲ့ဒီလိုမြင့်မြတ်တာလို့တိတ်ပြီးတော့ဂုဏ်ယူစရာကောင်းပါတယ်အဲ့တော့ဘုန်းကြီးတို့လည်းပဲဖျားရှင်ရဲ့တပည့်သာဝကတွေဖြစ်နေတော့ဒီလမ်းစဉ်ကိုမလိုက်တင်ဘူးလားလိုက်တင်သလားလိုက်တင်လေအဲ့တော့ဘုန်းကြီးတို့ဒီနေရာမှာမေးเสียရှိတယ်ပေါ့တရားတော်မတွေကဒါကတော့ဖျားရှင်ကိုဖျားရှင်မို့လို့လေဒီလိုစိတ်ဖြစ်တာပါလို့တရားတော်မတွေကဖြေပါလိမ့်မယ်ဘုန်းကြီးတို့ထာဂရာစီဟာကောက်ချက်ချပြတယ်ဘယ်လိုလဲဆိုတော့တဗ္ဗဗုဒ္ဓနံအာစိဏ္ဍာစီဝပုဗ္ဗာသေးဝနာတာယစာတဲ့အဲ့တော့ဖျားရှင်ကိုတော်မြတ်ဒီလိုဖျားဖြစ်ပြီးခါစမှာအလေးကရုပြုရမယ့်ပုဂ္ဂိုလ်ရှာဖွေခဲ့တယ်တောင်းတခဲ့တယ်စီကခြင်းနဲ့ရိုသေခြင်းနဲ့လေးစားခြင်းနဲ့မိပြုခြင်းနဲ့ဒီလိုကြံစီဖြစ်တာဘာဖြစ်လို့လဲဆိုတော့ရှေးဖုရားရှင်တွေရဲ့အလေးကျက်မို့လို့တဲ့ဘယ်ဖုရားရှင်တွေရဲ့လေးကျက်လဲဘုန်းကြီးတို့အတိတ်တုန်းကပွင့်တော်မူခဲ့တဲ့ဖုရားရှင်တိုင်းဖုရားရှင်တိုင်းဟာလည်းပဲဒီလိုပဲလေးကရုပြုဖို့ဆန္ဒတော်ရှိတော်မူခဲ့ပါတယ်။နောက်နာဂမှာပွင့်တော်မူပဲဖုရားရှင်တွေလည်းပဲဒီလိုလေးကရုပြုဖို့ဆန္ဒဖြစ်လိမ့်မယ်တဲ့ဒါကြောင့်ဘုန်းကြီးတို့ဖုရားရှင်လည်းပဲအလေးကရုပြုရမယ့်ပုဂ္ဂိုလ်ကိုရှာဖွေခဲ့တာဒီလိုဆန္ဒတော်တွေရှိခဲ့တာဟာဖယားရှင်အာလုံးရဲ့အလေးကျက်တဲ့ဘယ်အာလုံးရဲ့အလေးကျက်လဲအဲ့တော့ဖယားရှင်တွေကဘာဖြစ်လို့ဒီလိုအလေးကျက်ရှိရတာလဲဖယားဖြစ်ယုံနဲ့ဒီလိုအလေးကျက်ဖြစ်သလားဆိုတော့ပုဗ္ဗာသေးဝနာတာယစာလို့ထာဂရာဇီယာကကောက်ချက်ချပြပါတယ်အဲ့တော့အဖြေကဘာဖြစ်လို့လဲဆိုတော့ဖျားရှင်အလုံးဒီလိုဘာဖြစ်လို့အလေးကရုပြုရမယ့်ပုဂ္ဂိုလ်ကိုရှာဖွေခဲ့တယ်လေဒီလိုဆန္ဒတော်ဖြစ်ခဲ့တယ်လေဆိုတော့ရှေတုံးကအထုံပါခဲ့လို့တဲ့ရှေတုံးကဘာပါခဲ့လို့လဲအဲ့တော့ဘုန်းကြီးတို့ဖျားရှင်ဟာအလောင်းတော်ဘဝသူမိသားရှင်ရတိဘဝလွန်ခဲ့တဲ့လေးတင်ချင်းနဲ့ကဘာတသိန်းကလေးကဖျားဖြစ်ဖို့ပါရမီဖြည့်ခဲ့တယ်ဝတ္တန္တရာမင်းဘဝတိုင်အောင်ပါရမီတွေဖြည့်ခဲ့တယ်ပေါ့အဲ့ဒီလိုပါရမီဖြည့်တဲ့ဘဝတွေလေးတင်ချင်းနဲ့ကဘာတသိန်းကြာတဲ့ကာလအတွင်းမှာလူပဲဖြစ်ဖြစ်တရိษံပဲဖြစ်ဖြစ်ဘုရားရှင်ဟာအလေးကရုပြုပြီးတော့နေခဲ့တယ်တဲ့ဘလို့လုပ်ပြီးတော့နေခဲ့တယ်လဲအဲ့တော့အသက်သိခါကြီးပြီးတော့သီလသမာဓိပညာပြည့်ဝတဲ့ပုဂ္ဂိုလ်တွေကျေးဇူးတရားများတဲ့ပုဂ္ဂိုလ်တွေလောကကြီးပေါ်မှာကောင်းစားအောင်အကျိုးပြုနေတဲ့ပုဂ္ဂိုလ်တွေနဲ့တွေ့ရင်ဘုန်းကြီးတို့ဘုရားလောင်းဟာအလေးကရုပြုခဲ့တယ်အယိုသေးပြုခဲ့တယ်ရှိခိုးခဲ့တယ်လက်အုပ်ချီခဲ့တယ်အဲ့တော့ဒီအထုံနေပါခဲ့လို့ဘုန်းကြီးတို့ဒီဘဝမှာလာပြီးတော့ဖျားဖြစ်တာတောင်မှဒီအထုံနေပါလာတဲ့အတွက်ဘသူကိုလေးကရုပြုပြီးတော့နေရပါမလဲလို့ကြံစီခဲ့တာဟာရှေးတုန်းကအထုံပါခဲ့လို့တဲ့ဘယ်တုန်းကအထုံပါခဲ့လဲဘုန်းကြီးတို့ယခုခေတ်မှာကာရဝတရားတွေမနေဘူးလားနေသလား ဒီလိုနဲတာကိုကောက်ချက်ချရင်ရှေးတုန်းကဘာမပါခဲ့လို့လဲအဲ့တော့ဒီဘဝမှာဘုန်းကြီးတို့ဘုရားရှင်ရဲ့သာသနာနဲ့တွေ့နေတဲ့အချိန်အင်မတန်မှဂါရဝတရားနဲ့ပြည့်စုံတဲ့ဘုရားရှင်ရဲ့တပည့်ဖြစ်တဲ့အချိန်မှာမိမိတို့ရဲ့နှလုံးသားမှာဂါရဝတရားတွေအယိုသေးပြူရမယ့်တရားတွေဓာရီကိုနှလုံးသားထဲမှာမမွေးမြူဘူးဆိုရင်နောက်ဘဝမှာဂါရဝတရားရှိဖို့တေချာပါမလားကဲအားလုံးရှေးဆရာတော်တွေဆိုဆုံးမခဲ့တဲ့ဇာတ်ကားလေးကိုလိုက်ဆိုလိုက်ရှေးကကောင်းလို့ကူကောင်းပါတယ
်
အခုကောင်းနောင်ကောင်းပါလိမ့်မယ
်
ရှေးကကောင်းလို့ကူကောင်းပါတယ
်
အခုကောင်းနောင်ကောင်းပါလိမ့်မယ
်
ရှေးကဆိုလို့ကူဆိုပါတယ
်
အခုဆိုနောင်ဆိုပါလိမ့်မယ်ရှေးကဆိုလို့ခုဆိုပါれအခုဆိုနောင်ဆိုပါလိမ့်မယ်အဲ့တော့ဘုန်းကြီးတို့ဘုရားရှင်ရဲ့နှလုံးသားထဲမှာဂါရဝတရားကြီးပြည့်နေတာရှေးတုန်းကကောင်းခဲ့လို့လားမကောင်းခဲ့လို့လားဘုန်းကြီးတို့ယနေ့ခေတ်မှာရိုင်းဆိုင်နေပါတယ်လို့ပြောခံရတဲ့ပုဂ္ဂိုလ်တွေအားလည်းပဲရှေးတုန်းကကောင်းခဲ့လို့လားဆိုးခဲ့လို့လားအဲ့တော့ယခုချိန်မှာဘုရားရှင်ရဲ့တပည့်တော်ကဖြစ်နေပြီဆိုရင်ဒီအကျဉ်းစရိုက်တွေကိုမပြင်သင်ဘူးလားပြင်သင်သလားဒါမှနောင်ဘဝကောင်းစားမယ်တဲ့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေဟာအရတမရတ္တဘုံနဲ့ယန္တာဖြစ်ပြီးတော့နိဗ္ဗာန်ကိုမျက်မှောက်မပြုပါသေးဘူးဆိုရင်တန်တရာဟာရှည်ကြီးကြံပါသေးတယ်အဲ့တော့ဒီတန်တရာရှည်ကြီးထဲမှာဂါရဝတရားရှိတဲ့စိတ်အယုသေးရှိတဲ့စိတ်ကျေးဇူးတရားများတဲ့ပုဂ္ဂိုလ်သီလသမารိပညာကြီးတဲ့ပုဂ္ဂိုလ်အသက်လည်းပဲကြည်ယေရှုတရားများတဲ့ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်တွေနဲ့တွေ့ရင်ယုံသင်နိုင်ရမယ်တဲ့ဒါဖရာရှင်ရဲ့လမ်းစဉ်တဲ့ဘုသူ့ရဲ့လမ်းစဉ်လေဘုန်းကြီးတို့ဖရာရှင်ဟာအလောင်းတော်ဘဝကလေးကတိတ်ပြီးတော့ဂါရဝစိတ်ပြင်ပြခဲ့ပါတယ်ဘုန်းကြီးတို့ကြားဘူးတဲ့ဇလံလေးတစ်ခုကိုဘုန်းကြီးပြန်ပြီးတော့ပျော်ပေးပါမယ်နာဘူးထက်မှန်ပေါ့ဘုန်းကြီးတို့အတန်းကြောင်ငငယ်ရနှစ်တန်းသုံးတန်းလောက်ကတင်ခဲ့တဲ့မြန်မာစာဖတ်စာထဲမှာပါပါလဲဆိုတော့ဆင်းရဲမြောက်ရဲခါရဲတငယ်ချင်းသုံးဦးကြောင့်ပါခဲ့ပါတယ်ဒါဇက်တော်တဲ့ပါပါတယ်အဲ့တော့သူတို့ကဘုန်းကြီးတို့ဟိမွန်တာတောင်ကြီးတစ်ခုကိုမိပြီးတော့ပင်ကြောင်ပင်ကြီးတစ်ပင်မှာနေထိုင်ကြပါတယ်အဲ့တော့ဆင်းရဲမြောက်ရဲခါရဲတငယ်ချင်းသုံးယောက်ကဘလို့နေထိုင်ကြသလဲဆိုတော့အချင်းချင်းမယိုမသေးနေကြတယ်တဲ့အချင်းချင်းဘလို့နေကြလဲမလေးမစားနေကြတဲ့တဦးနဲ့တဦးစကားပြောလည်းပဲနားမထောင်ထင်တယ်လို့နေကြတယ်ပေါ့ယခုခေတ်လွတ်လွတ်လပ်လပ်ရိုင်းရိုင်းဆိုင်ဆိုင်နေတဲ့ပုံစံမျိုးတွေဖြစ်ကုန်တယ်အဲ့တော့သူတို့ကဒီလိုနေတာကတော့မသင့်တော်ဘူးလို့တနေ့တော့ကြံစီကြတယ်အလောင်းတော်တွေဆိုတော့အထုံကပါခဲ့တော့အဲ့တော့ဒီလိုရိုင်းရိုင်းဆိုင်ဆိုင်ရိုးရိုးသေးသေးမနေတာဟာငါတို့အတွက်မသင့်တော်ဘူးအဲ့တော့ငါတို့ဟာရိုးရိုးသေးသေးနေရအောင်အကြီးဆုံးဖြစ်တဲ့ပုဂ္ဂိုလ်ကိုသိအောင်လုပ်ပြီးတော့ဒီပုဂ္ဂိုလ်ကိုအလေးကရုပြုပြီးတော့နေရရင်ကောင်းပါပဲလို့သဘောတူကြံစီပြီးတော့နီလန်းတစ်ခုရှာတော့ဘုန်းကြီးတို့ပင်ကြောင်ပင်ကြီးကိုတက်တည်ပြုပြီးတော့မေးကြတယ်ပေါ့ပထမဆုံးဆင်ကိုမေးကြတယ်တင်ငယ်ငယ်တုန်းကဒီညောင်ပင်ဟာဘယ်ရွယ်လောက်ရှိပါပြီလဲလို့မေးတော့ဆင်ကြီးကသူငယ်ငယ်တုန်းကသွားလာနေတဲ့အခါမှာတဲ့ဟောဒီညောင်ပင်ဟာသူ့ရဲ့ဝမ်းပိုက်ကိုလာပြီးတော့ထိပါတယ်သူ့ရဲ့ပေါင်ကြားထဲမှာထားပြီးတော့ဒီညောင်ပင်ဘဝကနေဖြတ်တန်းပြီးတော့သွာလာဘူးပါတယ်ဆိုပြီးတော့ဆင်ပြောင်ကြီးကဖြေလိုက်ပါတယ်။နောက်မြောက်ကလေးကိုမေးတဲ့အခါမြောက်ကကြတော့သူငယ်ငယ်တုန်းကမှတ်မိတာကတော့တဲ့မြေကြီးပေါ်မှာထိုင်ပြီးတော့ဟောဒီညောင်ရွက်နုနုလေးတွေကိုသူစားခဲ့ပါတယ်။အဲ့တော့ဒီအကြောင်းအရာကိုမှတ်မိပါတယ်ဆိုတော့ဆင်ငယ်ငယ်တုန်းကညောင်ပင်နဲ့မြောက်ငယ်ငယ်တုန်းကညောင်ပင်ဟာမြောက်ငယ်ငယ်တုန်းကညောင်ပင်ကပုံငယ်တယ်ဆိုတော့မြောက်ကပို့ပြီးတော့အသက်ကြီးတယ်တဲ့ဘယ်သူကပို့ပြီးအသက်ကြီးလဲနောက်ခါငက်ကလေးကိုမေးတဲ့အခါကျတော့သူဟာတဲ့ဒီနေရာမှာညောင်ပင်မရှိပါဘူးတဲ့တနေရာကညောင်ပင်ကြီးကနေညောင်သီးတွေစားပြီးဒီနေရာမှာမစင်စွန့်လိုက်တဲ့အတွက်ညောင်ပင်ပေါက်လာပါတယ်ဆိုတော့ဘဲငက်ကလေးကအကြီးဆုံးဖြစ်သွားလေအဲ့တော့အကြီးဆုံးဖြစ်တာလည်းပဲသိရောခွန်ကြီးတို့ဆင်တဲ့မြောက်ကခါငက်ကလေးကိုအဲ့ဒီနေရာစားပြီးတော့အယိုသေးပြူတယ်နောက်ပြီးတော့လေးလေးစားစားဆက်ဆန်းတယ်မြဲနိုးတယ်ပူစောတယ်ရှစ်ကိုးတယ်လောက်ချီတယ်ရိုရိုသေးသေးပြောတယ်အဲ့တော့ခါငက်ကလေးကလည်းပဲသူတို့ကိုဩဝါဒဆုံးမတွေပေးပြီးတော့၅ဘတ်တီလာစောက်တီခိုင်းပြီးကိုယ်တိုင်လည်းပဲ၅ဘတ်တီလာစောက်တီခဲ့တယ်တဲ့အ အဲ့တော့အချင်းချင်းဘုန်းကြီးတို့စာပေရအညမညတဂရဝါဆိုပြီးတော့အညမညတရာပါပါတယ်အဲ့တော့အချင်းချင်းလေးစားကြတာတယ်ဘယ်လိုလေးစားကြတာလဲတဂရကမကြီးစိတ်ထဲမှာမြောင်းတဲ့ဆင်ကပဲခါငက်ကလေးကိုလေးစားတယ်လို့ဒီလိုထင်ပါစို့လို့ဘုန်းကြီးကပြောတာပါအဲ့တော့စာပေမှာကအညမညတဂရဝါတဲ့အဲ့တော့ဆင်နဲ့မြောက်ကလည်းပဲခါငက်ကလေးကိုလေးစားတယ်ယူသေးတယ်အဲ့တော့ခါငက်ကလေးကလည်းပဲဆင်းတဲ့မြောက်ပေါ်မှာယူယူသေးသေးလေးလေးစားစားဆက်ဆံနေအဲ့တော့ဒီလိုဆက်ဆံပြီးတော့ကွယ်လွန်တဲ့အခါမှာဘုန်းကြီးတို့သူကတိနဲ့ပြီးရောက်သွားကြတယ်တဲ့ဒါဘုန်းကြီးရဲ့မြတ်စွာဘုရားကပြန်လေဟောကြားတဲ့ဇတ်တော်တစ်ခုကိုဘုန်းကြီးကပြန်လေပြောပြတာပါတရားဓမ္မတွေလည်းပဲကြားဘူးနေတဲ့ဇတ်တော်ပါအဲ့တော့ဘုန်းကြီးတို့ဒီခါငက်ကလေးကပါရမီရင့်ကျက်လာတဲ့ကဘုန်းကြီးတို့ရဲ့ဖျားရှင်လာဖြစ်ပါတယ်အဲ့တော့ခါငက်ကလေးကဖျားလောင်းတော်တဲ့ခါငက်ကလေးကဘာလောင်းတော်လဲမြောက်ကလေးကရှင်သာရိပုတ္တရာအလောင်းနဲ့မြောက်ကဆင်ကရှင်မောကလံအလောင်းတော်တဲ့ဆင်ကပါလေအဲ့တော့ဘုန်းကြီးတို့ဘုရားရှင်စတဲ့သူတော်ကောင်းတွေကတိရိစ္ဆာန်ဘဝရောက်တယ်ပါရမီပြည့်တဲ့ဘဝတွေမှာတောင်မှလေးလေးစားစားနေခဲ့ကြသလားရိုင်းရိုင်းပြပြနေခဲ့ကြသလားဒါဘုသူ့ရဲ့လမ်းစဉ်လဲမေးရင်ဖျားရှင်ရဲ့လမ်းစဉ်ကဲအာလုံးလိုက်စုယူသေးထိုင်ညာပုဂ္ဂိုလ်များလေးစားယူသေးကြရမည်ယူသေးထိုင်ညာပုဂ္ဂိုလ်များလေးစားယူသေးကြရမည်အဲ့တော့ဒါဘုသူ့ရဲ့လမ်းစဉ်တော့မေးရင်ဘုန်းကြီးတို့ယနေ့ခေတ်နဲ့ပြန်ပြီးတော့သုံးသက်ကြည်ကြစို့ဘုန်းကြီးတို့ဖရာရှင်ကိုတော်မြတ်ဟာတရိစ္ဆာန်ဘဝရောက်တာတောင်မှဒီလိုအထုံနေပါခဲ့တဲ့အတွက်ဖရာဖြစ်တဲ့အခါမှာလည်းပဲငါဖရာလေတဲ့ဘလို့ပုဂ္ဂိုလ်မျိုးကိုသီလတမာတိပညာအပြင်တာလွန်တဲ့ပုဂ္ဂိုလ်တွေကိုရှာဖွေပြီးတော့အလေးကရုပြုရရင်ကောင်းမှာပဲလို့စိတ်ထားဖြစ်ခဲ့တယ်ဆိုတာသူ့အလိုလိုဖြစ်တာလားအထုံပါခဲ့လို့ဖြစ်တာလားဒါတွေကဘုန်းကြီးတို့လေ့ကျင့်ရမယ်ဒါကြောင့်ဂါရဝတရားကိုယ်တိုင်လည်းပဲမရှိသေးဘူးသို့မဟုတ်ကိုယ့်ရဲ့မျိုးဆက်တွေတူတွေတူမတွေသာသမီတွေတပည့်တွေဂါရဝတရားတွေကင်းနေပါတယ်ဆိုရင်ဒါတွေကမပြင်းတင်ဘူးလားပြင်းတင်သလားဘုန်းကြီးတို့တခါတည်းရန်မှာလောကမှာဖြစ်နေကြတယ်ပေါ့ကိုယ့်ရဲ့ဆရာဆရာမတွေကိုငွေပေးတင်တယ်ဒီလိုစိတ်သက်တွေနဲ့ဘယ်ဆရာမနဲ့တင်ခြင်းနဲ့ဘယ်ဆရာမဆိုရင်မတင်ခြင်းဘူးအဲ့တော့ဆရာဆရာမတွေကပြန်ပြီးတော့ဂါရဝပြုရတဲ့သဘောဖြစ်နေပြီတဲ့ဒါရင်ကျေးတဲ့လက္ခဏာလားရိုင်းပြတဲ့လက္ခဏာလားဖျားလန်းစဉ်ကြသလားမကြဘူးလားဒါဖျားလန်းစဉ်မကြဘူးဘုန်းကြီးတို့ဖျားရှင်ကိုတော်မြတ်အကြောင်းလေးကိုနည်းနည်းပြောပြအောင်မယ်ပြည့်ညက်ခဲ့တဲ့အကြောင်းလေးတွေကိုဘုန်းကြီးတို့လွန်ခဲ့တဲ့3လလောက်ကဖြစ်ပါလိမ့်မယ်စာနယ်ဇင်းတစ်ခုတည်းကဂျာနယ်တည်းကတစ်ခုဆောင်းပါးတစ်ပုဒ်ဖတ်ရတယ်ပေါ့သူကဘာရေးသလဲဆိုတော့လောကမှာတဲ့ဘုန်းကြီးတို့အခမ်းအနားတွေအလှမင်္ဂလာခန္ဓာမင်္ဂလာခန္ဓာဆွမ်းကပ်ခန္ဓာစသည်ဖြင့်မိမိတို့ဘာသာဝင်တွေကိုယ့်ရဲ့ဘာသာလိုက်လုပ်နေကြရတယ်ပေါ့ဒီလိုခန္ဓာတွေမှာတဲ့ကိုယ့်ကိုယ်တကူတကဖိတ်စားတွေနဲ့ဖိတ်ကြတယ်ဒါမျိုးတွေရှိတတ်တယ်တဲ့ဒီလိုကိုယ့်ကိုယ်လေးလေးစားစားဖိတ်တဲ့နေရာကိုကိုကမသွားနိုင်ဘူးဆိုရင်ကြိုတင်ပြီးတော့တောင်းမှန်ရတယ်တဲ့ကြိုတင်ပြီးဘာလုပ်သင့်တယ်လဲတကယ်လို့ခန္ဓာကိုမသွားဖြစ်ဘူးကြိုတင်လည်းမတောင်းမှန်ဖြစ်ဘူးဆိုရင်ပြီးတဲ့အခါမှာတဲ့လေးလေးစားစားတောင်းမှန်ရတယ်တဲ့ပြီးတဲ့အခါမှာဘယ်လိုတောင်းမှန်မလဲဒီလိုတောင်းမှန်နေဆိုလို့ရှိရင်ဒါနိုင်ငံကြီးသားပိသားတဲ့စိတ်တက်တဲ့ဗာစိတ်တက်လေတနည်းအားဖြင့်ပြောရင်ဒီလိုတောင်းမှန်တာလူကြီးလူကောင်းပိသားတဲ့စိတ်တက်တဲ့ဗာစိတ်တက်လေအဲ့တော့ဒါလေးရေးထားတယ်ပေါ့အဲ့တော့ပြောင်းပြန်ပြန်ကြည့်လိုက်လေကိုကိုလေးလေးစားစားဖိတ်ထားတယ်မလာနိုင်တဲ့အကြောင်းမတောင်းမှန်ဘူးပြီးတဲ့အခါမှာလည်းပဲပြန်ပြီးတော့ဖုံးဆက်ဖြစ်စေမတောင်းမှန်ဘူးဒါဆိုလို့ရှိရင်နိုင်ငံကြီးသားစိတ်သက်မပီတာဘူးလူကြီးလူကောင်းမပီတာဘူးဆိုတဲ့အဓိပ္ပာယ်မျိုးရေးထားတာလေးဖတ်လိုက်ရပါတယ်အဲ့တော့ဘုန်းကြီးကဒါလေးဖတ်လိုက်ပြီးတော့စဉ်းစားမိတယ်ဒီရင်ကျေးမှုတွေကငါတို့ဖះရှင်ကိုတော်မြတ်ကလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်နှစ်ပေါင်း2600နီးပါးကလေးကပြင်ညက်ခဲ့တာလို့ဒါဘုန်းကြီးစိတ်ထဲမှာဖြစ်ခဲ့ပါတယ်ဘလို့ဖြစ်ခဲ့လဲဆိုတော့ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်ဒီအိမ်မှာဆွန်စားပင့်နေကြောင်တိုက်တွေမှာသွားပြီးတော့ဆွန်ကက်တယ်ဒါတွေကဗုဒ္ဓဘာသာဝင်တွေရဲ့လုပ်ငန်းမှာအဲ့ တော့ဒီလိုအခါမှာမြတ်စွာဘုရားရှင်ရဲ့ဗာပညာခဲ့တယ်လေဆိုတော့အနုမောဒနာဝို့တဲ့တရားဓမ္မတွေကိုအနုမောဒနာတရားဟောကြားပေးရမယ်တဲ့ဗာတရားဟောကြားပေးရမလဲအဲ့တော့ကြောင်းမှာလည်းပဲဟောကြားပေးရမယ်အိမ်နေမှာလည်းပဲဟောကြားပေးရမယ်ဘုသူတာဝန်လဲဆိုတော့မထေကြီးရဲ့တာဝန်တဲ့ဘုသူရဲ့တာဝန်လဲခုခေတ်လို့ပြောရင်တော့ကျောင်းတိုင်ဘုန်းကြီးရဲ့တာဝန်ပေါ့အဲ့တော့ကျောင်းတိုင်ဘုန်းကြီးရဲ့ဒီတရားလေးတွေဟောပေးရမယ်တဲ့တကယ်လို့ကျောင်းတိုင်ဘုန်းကြီးကကိုယ်တိုင်မစွမ်းနိုင်လို့ရှိရင်လက်ထောက်တွေကိုတိုက်တွန်းရမယ်တဲ့အဲ့တော့တကယ်လို့လက်ထောက်ကိုလည်းပဲမတိုက်တွန်းဘူးကိုယ်တိုင်လည်းပဲမဟောဘူးဆိုရင်ဘာလုပ်မလဲဆိုတော့လက်ထောက်တွေကမထေကြီးကိုပန်ချားပြီးဟောရမယ်တဲ့မထေကြီးကိုဘာလုပ်ပြီးဟောရမလဲဒါဖះရှင်ကိုတော်မြတ်ပညာခဲ့တဲ့သိက္ခာပုဒ်ပါဘုန်းကြီးတို့စဉ်းစားကြည့်လေတရားဟောတယ်ဆိုတာကောင်းတဲ့လှုပ်လားမကောင်းတဲ့လှုပ်လားဖះရှင်ကိုတော်မြတ်ကကောင်းတဲ့လှုပ်ဖြစ်ပါစေတဲ့ကိုယ်တဲ့ကြည်တဲ့ပုဂ္ဂိုလ်ယိုတရားမဲ့ပုဂ္ဂိုလ်လေးစားတဲ့ပုဂ္ဂိုလ်ရှိနေလို့ရှိရင်တရားဟောတဲ့လှုပ်ကိုပဲဘယ်သူမှမပြောဘဲနဲ့တွမဟောပါနဲ့တဲ့ဒါဆိုရင်ဘုန်းကြီးတို့အချင်းချင်းမေတ္တာတရားတွေပြည့်သွားတတ်တယ်ကာရဝတရားကြီးကျင်းသွားတတ်တယ်ဒီတော့မထေကြီးကကိုယ်တိုင်လည်းပဲမဟောဘူးတိုက်တွန်းမို့လည်းပဲတတိမရဘူးဒါဆိုလို့ရှိရင်သွားပြီးတော့တပည့်တော်ဟောခွင့်ပြုပါတပည့်တော်ဆောင်ရွက်ပေးပါမယ်ဆိုပြီးတော့မထေငယ်ကြီးကတောင်းမှန်ပြီးမှပန်ပြောပြီးမှဟောရတယ်တဲ့မပန်ပြောလို့ရှိရင်ဘုန်းကြီးတို့အာဘတ်အပြစ်သင့်တယ်တဲ့မပန်ပြောရင်ဘာဖြစ်တယ်လဲအဲ့ဒါဘသူပညာခဲ့တဲ့တရားလဲလွန်ခဲ့တဲ့နှစ်ပေါင်း2600နီးပါးကပါဘယ်တော့မှပညာခဲ့တာလဲဘုန်းကြီးတို့ဒါလေးတွေကိုဘုန်းကြီးတို့တတ်နိုင်တယ်မြတ်မိတ္တူကူယူရမှာမေဘုန်းကြီးတို့ယနေ့ခေတ်မှာဒီယဉ်ကျေးမှုတွေပြက်နေတော့စာသင်တိုင်းဘုန်းကြီးတွေတတ်နိုင်တယ်မြတ်စာမချခြင်းကြတော့လိုင်းပြောင်းကုန်ခြင်းကြတော့တာပဲဘာဖြစ်လို့လဲဆိုတော့စာသင်သားအုပ်ချုပ်ရတာမလွယ်လို့တဲ့ဘာဖြစ်လို့ပြောင်းခြင်းကြတာလဲဘုန်းကြီးတို့ယနေ့ခေတ်မှာဘုန်းကြီးတို့မြတ်စွာဘုရားကတိတ်ပြီးတော့လေးလေးစားစားပြည့်ညက်ထားခဲ့တာအဲ့တော့ဒါလေးတွေကိုမိတ္တူယူလို့ရှိရင်ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေဆိုလို့ရှိရင်လည်းပဲစောစောကဘုန်းကြီးတို့ဇက်တော်တွေကအညမညာတဂရဝါတဲ့အချင်းချင်းလေးစားရမယ်အချင်းချင်းမလေးစားလို့ရှိရင်ဘုန်းကြီးတို့ကိမိလသုတ်တံမှာသာသနာကွယ်မယ်လို့မြတ်စွာဘုရားကဟောခဲ့တယ်ပေါ့အဲ့တော့မထေကြီးဖြစ်တဲ့ပုဂ္ဂိုလ်ကလည်းပဲခီးသွားစရာရှိရင်ဘုန်းကြီးဘယ်သွားမယ်ဘယ်လောက်ကြာမယ်ဘယ်ချိန်ပြန်လာမယ်ဒါမျိုးတွေပြောရပါတယ်နောက်ပြီးတော့လူငယ်ဖြစ်တဲ့ပုဂ္ဂိုလ်ရလည်းပဲမြတ်စွာဘုရားရဲ့ဝိနည်းပညာချက်တွေကိုနီးမိပြီးတော့ယဉ်ကျေးမှုသဘောအရမိမိသွားလို့ရရက်ကိုဆရာသမားကိုလျှောက်ပြီးတော့သွားရပါမယ်။ဘယ်ရက်ကိုသွားပါမယ်။ဘယ်ချိန်ပြန်လာပါမယ်။ဒါတွေဟာဗုဒ္ဓယဉ်ကျေးမှုတွေတဲ့။ဘာယဉ်ကျေးမှုတွေလဲ။ဗုဒ္ဓယဉ်ကျေးမှုကိုဘုန်းကြီးတို့စာရိတ္တသီလလို့လည်းခေါ်ပါတယ်။ဘာသီလလို့လည်းခေါ်လဲ။မြတ်စွာဘုရားကဒီစာရိတ္တသီလဆိုတဲ့ပံပြောဓာတ်တွေဘာတွေမလုပ်လို့ရှိရင်တဲ့ဒီပုဂ္ဂိုလ်ကစာရိတ္တသီလမပြည့်ဘူးတဲ့စာရိတ္တသီလမပြည့်စုံတဲ့ပုဂ္ဂိုလ်ဟာနိဗ္ဗာန်ကိုမျက်မှောက်မပြုနိုင်ဘူးဆိုပြီးတော့စုလဝါပါဠိတော်ထဲမှာကိုရင်လေးတွေကြက်နေတယ်ဝတ္တံအပရိပူရံတော်သီလနာပရိပူရတိတဲ့ဒီကျင့်ဝတ်တွေကိုမလိုက်နိုင်ရင်စာရိတ္တသီလပြတ်ပြားတာပဲတဲ့စာရိတ္တသီလပြတ်ပြားပါတယ်ဆိုရင်နိဗ္ဗာန်နဲ့ဝေးတယ်တဲ့စာရိတ္တသီလပြတ်ပြားရင်ဘာနဲ့ဝေးလဲခုခေတ်မှာဘုန်းကြီးတို့ဒါမျိုးလေးတွေရှိလာလို့ရှိရင်တန်ဃာတော်ရှင်မြတ်တွေကလည်းပဲချင်းချင်းပံပြောပြီးတော့သွားရပါတယ်ဒါဟာဖះရှင်ရဲ့ယဉ်ကျေးမှုစာရိတ္တသီလကိုဖြည့်ရရောက်တယ်ဒီကျင့်ဝတ်လေးတွေဖြည့်ရင်းနဲ့ပဲနိဗ္ဗာန်ကိုရောက်သွားနိုင်ပါတယ်မျက်မှောက်ပြုသွားနိုင်ပါတယ်ဒါတွေဟာကာရဝတရားတွေအချင်းချင်းမေတ္တာတရားရောရှက်နိုင်တဲ့တရားတွေဒီလိုမှမဟုတ်ဘဲနဲ့ဆရာတော်ကိုမေးလိုက်တယ်တပည့်ဘယ်သွားလဲမသိဘူးတခါတပည့်တွေကိုမေးလိုက်တယ်ဆရာသမားဘယ်သွားတယ်မသိဘူးဒါဆိုလို့ရှိရင်ဘုန်းကြီးတို့ကျင့်ဝတ်တွေလည်းပဲပြက်ပြားသွားတတ်ပါတယ်စာရိတ္တသီလတွေလည်းပြက်ပြားသွားတတ်ပါတယ်အချင်းချင်းမေတ္တာတရားတွေလည်းပဲနေပါပြီးတော့ငြိမ်းချမ်းမှုလက္ခဏာတွေပျောက်ပြက်သွားတတ်တယ်တဲ့ဒါကြောင့်မို့ဘုန်းကြီးတို့ဖះရှင်ကလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကလေးကဒီဉာဏ်စဉ်တွေကိုညွှန်ကြားခဲ့ပါတယ်ဒီဆောင်ပါဠိကိုဖတ်ပြီးတော့ဘုန်းကြီးကဒီလိုမျိုးစိတ်ထဲမှာဖြစ်ခဲ့တယ်ပေါ့နောက်ဘုန်းကြီးတို့အိမ်နေကြည့်လိုက်လေအိမ်နေကြည့်လိုက်လို့ရှိရင်လည်းပဲဖះရှင်ရဲ့ယဉ်ကျေးမှုရဘယ်လိုလုပ်တင်တယ်ဆိုတော့မိဘဖြစ်တဲ့လူကအပြင်သွားမယ်ဆိုရင်ကိုသားသမီးကိုသူမို့ခင်ပွန်းကသွားရင်ဇနီးကိုဇနီးကသွားရင်ခင်ပွန်းကိုပန်ကြားတင်တယ်တဲ့ဘာလို့တင်တယ်လဲတကယ်လို့မိဘနှစ်ပါလုံးသွားမယ်ဆိုရင်အကြီးဆုံးဖြစ်တဲ့သားသမီးကိုဘာလို့တင်တယ်လဲပန်ကြားတင်တယ်တဲ့သားသမီးတွေကလည်းပဲသွားလို့ရှိရင်ဘယ်ကိုသွားမယ်ဘယ်ကိုလာမယ်ဘာလို့တင်တယ်လဲဒီလိုမပန်ကြားလို့ရှိရင်ဘုန်းကြီးတို့ယဉ်ကျေးမှုပြက်ပြားပါတယ်ဘာပြက်ပြားတယ်လဲပါရင်ကျေးမှုတော့မင်းဗုဒ္ဓယဉ်ကျေးမှုတဲ့ပါရင်ကျေးမှုလေ နောက်ပြီးတော့စာရိတ္တသီလလည်းပြတ်တယ်ဘာလဲပြတ်တယ်လဲစာရိတ္တသီလပြတ်လို့ရှိရင်ဘုန်းကြီးတို့ဘာနဲ့ဝေးသွားမလဲဒါကြောင့်ဘုန်းကြီးတို့တရားတွေတော့အာထုတ်ပါရဲ့ဒါနာတွေတော့ကြီးကြီးကျယ်ပြုပါရဲ့သီလတွေတော့ဥပုံနေတွေအခါကြီးတွေစောင့်တည်ပါရဲ့ဒီကျင့်ဝတ်လေးတွေမရှိဘူးဆိုလို့ရှိရင်ဘုန်းကြီးတို့နိဗ္ဗာန်နဲ့ဝေးနေတတ်တယ်ဆိုတာဒါလေးကိုဘုန်းကြီးကတတိပေးတာပါကဲတစ်ခေါက်ပြန်ဆိုယိုသေးထိုင်ညာပုဂ္ဂိုလ်များလေးစားယူတည်ကြရမည
်
အဲ့တော့ဘုန်းကြီးပြောခြင်းနဲ့ဗုဒ္ဓလမ်းစဉ်ဆိုတာဒီလမ်းစဉ်လေးကိုလည်းပဲအာလုံးယနေ့တရားနာလာကြတဲ့ပရိသတ်တွေဟာအသေးဖွားလေးပါဆိုပြီးတော့အထင်မသေးပါနဲ့မြတ်စွာဘုရားကအဲ့ဒီအသေးဖွားကျင့်ဝတ်လေးဟာပြက်ပြားသွားလို့ရှိရင်တရားတွေအားထုတ်နေပေမဲ့ဒါနတွေတိမ်မောင်းထောင်ချီကုန်နေပေမဲ့နိဗ္ဗာန်နဲ့ဝေးသွားတတ်ပါတယ်ဆိုတာစုလဝါပါဠိတော်ထဲမှာတိုက်ရိုက်ဟောထားတာရှိပါတယ်ဒါကြောင့်ဘုန်းကြီးကဒီပထမလမ်းစဉ်လေးကိုလမ်းခင်းပြတာပါအဲ့တော့ဒီတရားတော်ကိုနာယူပြီးတော့ဒီလမ်းစဉ်လေးကိုလည်းတက်နိုင်တဲ့မြတ်ကြိုးစားပြီးတော့လျှောက်ပါလို့ဘုန်းကြီးကတိုက်တွန်းပါတယ်ကဲစောစောကဇလံလေးကိုဘုန်းကြီးပြန်ပြီးတော့ဆက်မယ်အဲ့တော့ဘုရားရှင်ကိုတော်မြတ်လေးစားကာရဝပြုရမယ့်ပုဂ္ဂိုလ်ကိုရှာဖွေတဲ့အခါတွေ့သလားမတွေ့ဘူးလားမတွေ့တော့ဘုရားရှင်ကဘယ်လိုဆက်လက်ပြီးတော့ကြံစီလဲဆိုတော့ငါဘုရားလေးတဲ့ဒီလိုဆက်လက်ပြီးတော့ကြံစီခဲ့ပါတယ်ဆိုပြီးတော့သာဝတိပြည်စေတဝန်ကျောင်းမှာတန်ဃာတွေကိုပြန်ပြီးတော့ဟောပါတယ်ဘလို့လဲဆိုတော့တတမရှံဘိကဝေဧတတဝောတိယန္နုနံယွာယံဓမ္မောအဘိတံဗုဒ္ဓောတမေဝဓမ္မံတကတဝါကရုံကတဝါဥပနိဒာယဝိဟရိယံတိဘိကဝေယံတော်မြတ်အိုจิตသားတို့တတမရှံထိုငါဘုရားမဧတံဤအကျံစီသည်ဟောတိဖြစ်ခဲ့လေပြီဂိန္ဒီယဝတိဘေကျံစီသည်ဖြစ်ခဲ့လေပါသနိမယားငါသည်ယွာယံဓမ္မောကျင့်မဲ့ဖို့နိဗ္ဗာန်ဟုဆိုသောလောကုတ္တရာတရား၉ပါးကိုပြည့်တံဖို့တော်ထိုးထွင်း၍တည့်အပ်ရခဲ့ပြီဓမ္မေဝဓမ္မံထိုငါဘုရားကိုယ်တိုင်တည့်အပ်ရခဲ့ပြီသောလောကုတ္တရာတရား၉ပါးကိုသာလျင်တကတဝါယုသေတမှုကောင်းစွာပြု၍ကရုံကတဝါလေးမြဲပြု၍ဥပနိဒာယအမိပြု၍ယန္နုနာဝိဟရိယံကဲ၍နေရပါမူကားကောင်းလေစွာဤတည်ဤသို့သောကြံစီသည်ဟောသည့်ဖြစ်ခဲ့လေပြီဣတိသူသောဣတိသူဘဂဝါသုံးလောကတို့တာရှင်တော်မြတ်ဘုရားသည်ဧတံဤစကားတော်ကိုဝောစာကရုဏာရှိသောပညာအဖျင်ပြန်လဲ၍မိန်ကြားတော်မူခဲ့ပါပေသတည
်
အဲ့ဒီလိုငါဘုရားကကိုတော်မြတ်တဲ့သီလကုံတမာရီကုံပညာကုံဝိမုတ်တိကုံဒီလိုတာလွန်တဲ့ပုဂ္ဂိုလ်တွေကိုယဟန်သူတော်စင်တွေကိုရှာမွတ်တွေ့တဲ့အခါငါဖះဒီလိုဆက်ပြီးတော့ကြံစီခဲ့တယ်တဲ့အဲ့တော့ကြံစီနေတာကညောင်ပင်ကြီးအောင်မှာမျက်ခြေပြတ်မသွားပါနဲ့အဲ့တော့ဘလို့ကြံစီခဲ့တယ်လဲဆိုတော့ငါဖះဗောဓိပင်နဲ့ရွှေပလင်မှာမလေးပါဖို့လေးပါနိဗ္ဗာန်ဆိုတဲ့လောကုတ္တရာတရား၉ပါးကိုထိုးထွင်းသိပြီးတော့ရခဲ့ပြီတဲ့အဲ့ဒီငါဖះသိပြီးသားဖြစ်တဲ့ရပြီးသားဖြစ်တဲ့လောကုတ္တရာတရား၉ပါးကိုပဲအလေးကရုပြုပြီးတော့အယုသေးပြုပြီးတော့အမိပြုတ်ပြီးတော့နေရရင်ကောင်းပါပဲလို့ငါဖះဆက်လက်ပြီးတော့ကြံစီခဲ့ပါတယ်တဲ့နောက်ဆုံးတော့ဘုရားရှင်ဟာစီးကပ်ရမယ်ဂရုကာရဝပြုရမယ်ရိုသေလေးစားရမယ်ပုဂ္ဂိုလ်ကိုရှာမတွေ့တဲ့အခါကိုတော်မြတ်ရတော်မူပြီးတရားတော်ကိုပဲလောကုတ္တရာတရား၉ပါးကိုပဲလေးကရုပြုပြီးတော့နေရရင်ကောင်းပါပဲဆိုပြီးတော့ကြံစီခဲ့တယ်အဲ့တော့ဘုရားရှင်ဟာချုပ်လိုက်လို့ရှိရင်ဓမ္မကိုလေးကရုပြုဖို့ကြံစီခဲ့တယ်တဲ့ဘာကိုလေးကရုပြုမလဲအဲ့တော့ဒီလိုကြံစီပြီးတဲ့အချိန်မှာတဟံပတိပြန်မာကြီးကသာသနာတော်ရည်ရည်တွေမှာတိတ်ပြီးတော့ကြောင်းကြဆိုင်တဲ့ပြန်မာကြီးကမြတ်စွာဘုရားရဲ့ကြံစီတော်ကိုသိပြီးတော့လူပြည်ကိုဆင်းလာနောက်ပြီးတော့လက်ကတော်ထိုးပြီးတော့မြေကြီးပေါ်မှာညာဘက်ဒူးနဲ့မြေကြီးပေါ်မှာထောက်နောက်ပြီးတော့လက်အုပ်ချီးပြီးတော့မြတ်စွာဘုရားကိုလျှောက်ပါတယ်မြတ်စွာဘုရားတဲ့မြတ်စွာဘုရားကြံစီတဲ့အကြံစီဟာကြံစီတဲ့အတိုင်းမှန်ပါတယ်ကောင်းသောစကားကိုဆိုတော်မူတတ်သောမြတ်စွာဘုရားဘုရားရှင်ရဲ့ကြံစီဟာကြံစီတဲ့အတိုင်းမှန်ပါတယ်တဲ့ရှိတဲ့တုံကပွင့်တော်မူပြီးတဲ့ဘုရားရှင်ကိုတော်မြတ်များလည်းပဲဒီလိုပဲလောကုတ္တရာတရား၉ပါးကိုပဲလေးကရုပြုပြီးတော့အယုသေးပြုပြီးတော့အမိပြုပြီးတော့သတင်းသုံးနေထိုင်သွားခဲ့ကြပါတယ်။နောက်နာဂတ်မှာပွင့်တော်မူမယ်ဘုရားရှင်တွေလည်းပဲဒီလိုပဲဓမ္မကိုပဲလေးကရုပြုပြီးတော့အယုသေးပြုပြီးတော့အမိပြုပြီးတော့သတင်းသုံးနေထိုင်သွားတော်မူကြပါလိမ့်မယ်တဲ့။ဒါကြောင့်ဘုရားရှင်ကိုတော်မြတ်လည်းပဲယခုကာမှာဓမ္မကိုပဲလေးကရုပြုပြီးတော့အယုသေးပြုပြီးတော့အမိပြုပြီးတော့တရင်တော့နေစေခြင်းပါတယ်ဆိုပြီးတော့တဟံပတိပြန်မာကြီးကလာလျှောက်တယ်ဘယ်ပြန်မာကြီးကလာလျှောက်တယ်လဲအဲ့တော့တဟံပတိပြန်မာကြီးရဲ့လျှောက်ပြီးတော့ပြီးတဲ့အခါမှာပြန်မပြီကိုပြန်သွားတယ်ပေါ့ ပြန်သွားတော့ဘုရားရှင်ကိုရောမြတ်ကသံပရိပြန်မာကြီးရှောက်ထားတာကိုလည်းပဲသိတော်မူတယ်။ဒီလိုဓမ္မကို၄ခုပြုပြီးတော့သတင်းသုံးနေထိုင်တာကိုရောမြတ်ဘုရားအားသင့်တော်တယ်ဆိုတာသိတော်မူခဲ့တယ်။ဒါကြောင့်ဘုရားရှင်ကိုရောမြတ်ကငါဘုရားလေးတဲ့အဲ့ဒီချိန်ကစပြီးတော့ဓမ္မကို၄ခုပြုပြီးတော့နေခဲ့တယ်တဲ့။ဘာကို၄ခုပြုနေခဲ့တယ်လဲ။အဲ့တော့ဘုရားရှင်ဟာအဲ့ဒီတရားဥဒ္ဓမ္မစကြာမဟောခင်ဘုရားပြည့်တော်ရောက်တော်မူပြီးတဲ့နောက်29ရက်နောက်ပိုင်းကစပြီးတော့ငါဘုရားဟာလေတဲ့ဓမ္မကို၄ခုပြုပြီးတော့အယောသေးပြုပြီးတော့အမိပြုပြီးတော့သတင်းသုံးခဲ့တယ်။နောက်ပိုင်းမှာတန်ဃာတော်ရှင်မြတ်ဒီဟာရတညူထေကြီးဝါကြီးတွေနဲ့မြားပြားလာခြင်းစတဲ့သာသနာတော်ကျယ်ပြန့်လာခြင်းစတဲ့ဂုံတွေနဲ့ပြည့်စုံတဲ့အခါမှာတန်ဃာကိုလည်းပဲ၄ခုပြုခဲ့တယ်တဲ့။အဲ့တော့ငါဘုရားဟာတန်ခါကိုလည်းပဲနောက်ပိုင်းမှာလေးကရုပြုတ်ပြီးတော့သတင်းသုံးခဲ့ပါတယ်ဆိုပြီးမြတ်စွာဘုရားကကိုတော်မြတ်ရဲ့လမ်းစဉ်တွေကိုချမှတ်ခဲ့ပါတယ်အဲ့တော့ဘုန်းကြီးတို့ဒီထဲကနေပြီးတော့နံပါတ်၁လမ်းစဉ်ကိုကောက်ချက်ချပြီးတော့ဘုန်းကြီးပြောခဲ့ပြီအဲ့တော့ဘုရားရှင်ကိုတော်မြတ်ဟာဘုရားဖြစ်တာတောင်မှလေးကရုပြုတ်ခဲ့တယ်ဆိုတာဘဝပေါင်းများစွာကအထုံနေပါခဲ့လို့ဒါကြောင့်ဘုန်းကြီးတို့ဒကာဓမ္မတွေလည်းပဲအိမ်မှာကျင့်ဝတ်ကလေးတွေကျင့်ရမယ်ဘယ်လိုလဲဆိုတော့သွားတော်မယ်လာတော်မယ်ဆိုလို့ရှိရင်ဘုန်းကြီးတို့မိဘကိုပန်ပြောတာတို့အကိုကြီးမကြီးကိုပန်ပြောတာတို့ဒါတွေဟာမေတ္တာတရားရောရှက်နိုင်တယ်တဲ့ဒီအိမ်ဟာငြိမ်းချမ်းမှုတည်ဝင်သွားနိုင်တယ်ပေါ့ဒီလိုမှမဟုတ်ဘဲနဲ့မိဘသွားတာသာသမီမသိသာသမီသွားတာမိဘမသိဆရာသွားတာတပည့်မသိတပည့်သွားတာဆရာမသိဒါဆိုရင်မေတ္တာတရားတွေခန်းချောက်သွားတတ်ပါတယ်ဒီလိုเจ้าမျိုးဒီလိုအိမ်မျိုးဟာလည်းပဲစက်တီအာနဲ့သွားတတ်တယ်တဲ့စက်တီမင်္ဂလာတွေအာနဲ့သွားတတ်တယ်ဒါတွေဟာဗုဒ္ဓရဲ့လမ်းစဉ်တွေတဲ့ဘုသူ့ရဲ့လမ်းစဉ်တွေလေအဲ့တော့ဒီလမ်းစဉ်ကိုဘုန်းကြီးအကျယ်ပြောပြီးသွားပြီအဲ့တော့ဒုတိယဘုန်းကြီးတို့ဒီနေရာမှာသင်ခန်းစာတစ်ခုထပ်ယူရပါမယ်။ဘာလဲဆိုတော့ဘုန်းကြီးတို့စီးကက်ကိုးကွယ်တာနဲ့ဆက်ပြီးတော့ဘုရားရှင်ကိုတော်မြတ်ကအလေးကရုပြုဖို့ရာအတွက်အယောသေးပြုဖို့ရာအတွက်အမိပြုဖို့ရာအတွက်ရှာဖွေတဲ့အခါမှာကိုတော်မြတ်တဲ့သီလကုံတမာရီကုံပညာကုံတာလွန်တဲ့ပုဂ္ဂိုလ်ကိုရှာဖွေခဲ့တယ်တဲ့အဲ့တော့ကိုတော်မြတ်တဲ့တာလွန်တာကိုရှာဖွေခဲ့သလားနှိမ့်ကြတာကိုရှာဖွေခဲ့သလားအဲ့တော့မြတ်စွာဘုရားရှင်ကိုတော်တိုင်ဒီလိုတာလွန်တာကိုရှာဖွေခဲ့တော့အာလုံသောတက္ကရာဂမတွေကိုလည်းသင်တို့လည်းပဲငါဘုရားရဲ့လမ်းစဉ်ကိုလိုက်ကြလို့ဓမ္မစရိယဘုန်းကြီးတို့နိတိနီးထဲမှာဒေသနာဟာရနိတိနီးနဲ့ကြည့်ရင်အာနတ္တိသဘောတိုက်တွန်းတဲ့သဘောလေးတွေပါနေပါတယ်ကဲဒါလေးကိုလည်းပဲသင်ခန်းစာယူရမယ်အာလုံလိုက်ဆိုသီလသမာဒီပညာဒီပညာသာသူစီကကြရမည်အဲ့တော့ဘုရားရှင်ကိုတော်မြတ်ရှောက်လန်းသွားတဲ့လမ်းစဉ်မှာအဲ့တော့ဘုရားရှင်ကိုတော်မြတ်ကိုယ်တိုင်သီလကုံတမာရီကုံပညာကုံဝိမုတ်တိကုံနဲ့ကိုတော်မြတ်တဲ့တာလွန်တဲ့ပုဂ္ဂိုလ်ကိုမရှာဖွေခဲ့ဘူးလားရှာဖွေခဲ့သလားအဲ့တော့ကိုတော်တိုင်ရှာဖွေခဲ့တယ်ဆိုတော့ဒီလမ်းစဉ်ဟာကိုတော်တိုင်ရှောက်ခဲ့သလားမရှောက်ခဲ့ဘူးလားအဲ့တော့ဒီဒေသနာကမိမိတို့ကိုဘလို့တိုက်တွန်းလဲဆိုတော့သင်တကာတကမတွေလည်းပဲစီးကက်ကိုးကွယ်တဲ့သဘောအနေနဲ့လှူဒန်းပါတယ်ပူဇော်ခြင်းနဲ့ဆိုရင်ရွေးချယ်ပြီးတော့လှူဒန်းပါစီးကက်ပါလို့ပြောပြီးသားဖြစ်သွားပါတယ်အဲ့တော့ဘုန်းကြီးတို့ဒီနေရာမှာဒုက္ခရောက်နေတဲ့ပုံကိုယ်တွေကိုကူညီတာနဲ့တော့မတူဘူးပေါ့ဘုန်းကြီးတို့နာကင်မုန်တိုင်းတို့ဂီရီမုန်တိုင်းတို့ရေပိဒုက္ခတွေတို့နောက်ပြီးတော့ငလျင်တန်းခံရတဲ့ပုံကိုယ်တွေတို့ဒီလိုပုံကိုယ်တွေကိုလှူဒန်းတဲ့အခါမှာခွန်ကြီးတို့စီးကက်ကိုးကွယ်တဲ့သဘောမပါဘူးတဲ့။ဘာသဘောမပါဘူးလဲ။ဒီလိုမပါတဲ့အခါမှာခွန်ကြီးတို့ဘယ်ဒုက္ခတွေကကိုခြင်းသီလကောင်းတယ်။ဘယ်ဒုက္ခတွေကကိုခြင်းသီလမရှိဘူးဒါမျိုးမရွေးချယ်သင့်ဘူးတဲ့။ရွေးချယ်သင့်သလား။အဲ့တော့ဒုက္ခရောက်တဲ့ပုံကိုယ်ရဲ့ယုံမျက်လက်မရွေးကူညီတာဒါသူတော်ကောင်းတွေရဲ့လမ်းစဉ်ပါ။ဒါပေမဲ့လို့တဲ့။ကိုကရိုးရိုးဒုက္ခရောက်လို့ကူညီတဲ့သဘောလှူဒန်းတဲ့သဘောမဟုတ်ဘဲနဲ့စီးကက်ကိုးကွယ်တာပါဆိုရင်တော့ဘာလို့တင်တယ်လဲရွေးချယ်တင်တယ်တဲ့ဘာလို့တင်တယ်လဲဒါမျိုးကိုသွားပြီးတော့အာမနာပါနဲ့တဲ့ကိုကပူဇော်တာလှူဒန်းတာစသဖြင့်ဘာပစ္စည်းကိုပဲလှူလူပေါ့ပူဇော်တဲ့သဘောနဲ့ကိုးကွယ်တဲ့သဘောနဲ့အဆုံးမဩဝါဒခံယူတဲ့သဘောနဲ့လှူဒန်းပါတယ်ဆိုရင်ရွေးချယ်တင်တယ်လားမရွေးချယ်တင်ဘူးလားရွေးချယ်သင်တာလည်းပဲသီလတမာရီပညာဂုံကိုရွေးချယ်သင်တယ်တဲ့ဘာဂုံကိုရွေးချယ်သင်တယ်လဲတဏှာပြင်ပရိယပฏิပတ်စိတ်ထားမှန်မှန်နဲ့ကြိုးစားတဲ့တန်ဃာတော်တွေကိုရွေးချယ်သင်ပါတယ်ကြောင်ဆွဲမထားသင်ဘူးပုပ်ကိုဆွဲမထားသင်ဘူးဘယ်ဆရာတော်ကနာမည်ကြီးတယ်နာမည်ကြီးတာတွေဆွဲသင်တာမဆွဲသင်ဘူးလားအဲ့တော့သီလတမာရီပညာတာလွန်တဲ့ပုဂ္ဂိုလ်ကိုဘုရားရှင်ကိုယ်တော်တိုင်ရှာဖွေပြီးတော့ သွားခဲ့ပါတယ်အဲ့တော့မိမိတို့လည်းပဲစီးကဲကိုးကွယ်တော့မယ်ဆိုရင်ဗုဒ္ဓလမ်းစဉ်ကိုလျှောက်လှမ်းပါတယ်ဆိုရင်ဒီဆရာတော်ကနာမည်ကြီးတယ်ဒီဆရာတော်ကဒုသွားလို့ရှိရင်ဖော်ဖော်ရွှေရွှေဆက်ဆန်းတယ်ဒါမျိုးရွေးချယ်တင်တယ်လားမရွေးချယ်တင်ဘူးလားဒီဆရာတော်တွေကပရိယပฏิပတ်သာသနာတော်ကြီးရှေးအောင်ဘလောက်ဆွမ်းဆောင်နေတယ်လဲဒါမျိုးတွေကြည့်တင်ပါတယ်ကိုယ်ပေါ်မှာဖော်ရွှေတာနဲ့ကိုယ်ပေါ်မှာနှုတ်ဆက်တာနဲ့ကိုယ်ပေါ်မှာပစ္စည်းလေးတွေခြာကြွေးတာနဲ့ဒါမျိုးတွေရွေးချယ်တင်တယ်လားမရွေးချယ်တင်ဘူးလားဒါပေမဲ့လို့ယနေ့ခေတ်မှာဒါမျိုးတွေရွေးချယ်နေတာကများတယ်လို့ဘုန်းကြီးတို့ကြားနေရပါတယ်ဒါတွေကမဖြစ်သင့်ပါဘူးဗုဒ္ဓလမ်းစဉ်မကြဘူးတဲ့ဘာလမ်းစဉ်မကြဘူးလဲဒါကြောင့်ဗုဒ္ဓလမ်းစဉ်ကိုလျှောက်လှမ်းကျင်ပါတယ်ဆိုရင်စီကဲကိုးကွယ်တဲ့သဘောနဲ့လှူဒန်းကျင်ပါတယ်ဆိုရင်ပူဇော်ကျင်ပါတယ်ဆိုရင်ဗုဒ္ဓလမ်းစဉ်ကသီလတမာတိပညာဂုံနဲ့ပြည့်စုံတဲ့ပရိယပฏิပတ်စိတ်ထားမုံမုံမြဲမြဲနဲ့ကျင့်ဆန်းနေတဲ့ဒီလိုတန်ဃာတော်ရှင်မြတ်တွေကိုစီးကဲကိုးကွယ်ပါတဲ့တခါတည်ရန်ကြတော့ပရိယပฏิပတ်တော်အကြောင်းပြပါရဲ့ပုံကြီးခြင်းလို့နံပဲကျော်ခြင်းလို့ဘလို့ဖြစ်ခြင်းလို့ဒီလိုချင်းနေချင်းနေပါနေရင်လည်းပဲဒါတွေဟာမိမိတို့မရွေးချယ်သင့်ဘူးဆိုတဲ့သဘောကိုဘုန်းကြီးကဓမ္မဒိဋ္ဌန်နဲ့ပြောတာပါဘသူကိုသာစေလို့ဘသူကိုပြပြောခြင်းလို့မဟုတ်ပါဘူးဒါဟာဗုဒ္ဓလမ်းစဉ်စစ်တယ်ဆိုတာယနေ့တရားဓမ္မတွေကိုဘုန်းကြီးကသိစေခြင်းလို့ဒါဟုတ်ဘုန်းကြီးတို့ဗုဒ္ဓလမ်းစဉ်မဟုတ်ဘူးထင်နေမှာဆိုလို့ဒါဒုတိယဗုဒ္ဓလမ်းစဉ်ကိုဘုန်းကြီးတို့ပြောပြခြင်းဖြစ်ပါတယ်ကဲတစ်ခေါက်ပြန်စို့သီလသမာသီလသမာဒီပညာဒီပညာသာသူစီကကြရမည်ဒါဘုသူရဲ့လမ်းစဉ်လဲကဲဒုတိယလမ်းစဉ်တစ်ချက်ပြီးသွားပါပြီအဲ့တော့ဒီနေရာမှာတတိယလမ်းစဉ်ကဘာလဲဆိုတော့ဘုန်းကြီးတို့ဒုတိယလမ်းစဉ်ကသီလသမารီပညာသာသူကိုစီးကဲ့ရမယ်တဲ့အဲ့တော့သီလသမารီပညာသာလွန်တဲ့ဆရာသမားတွေနဲ့အမြဲထိတွေ့ဖို့ဆိုတာမလိုပါဘူးမလွယ်ပါဘူးအဲ့တော့တကယ်လို့ခရီးသွားနေတယ်ကိုယ်မှာအမြဲတမ်းအလုရှုပ်နေတယ်တပတ်မှာတစ်ခါလောက်ပဲတွေ့ခွင့်ရတယ်မတွေ့တဲ့အချိန်တွေကများနေတယ်ဆိုရင်ဘာလုပ်မလဲဆိုတော့ဘုန်းကြီးတို့ဘုရားရှင်ကဓမ္မကို၄ကရုပြုပြီးသတင်းသုံးခဲ့တယ်တဲ့ဘာကို၄ကရုပြုသတင်းသုံးခဲ့လဲအဲ့တော့မိမိတို့လည်းပဲဆရာသမားတွေနဲ့ဆရာကောင်းသမားကောင်းတွေနဲ့အဆုံးအမတွေနဲ့ကင်းကွာရင်ဘာကိုလေးကရုပြုတင်တယ်လဲကဲအာလုံးလိုက်ဆိုရှာမတွေ့ကမြတ်ဓမ္မမုတ်ချလေးမြတ်ကြရမည်ရှာမတွေ့ကမြတ်ဓမ္မမုတ်ချလေးမြတ်ကြရမည်မှန်ကြည့်လိုက်နော်ဘုရားရှင်ကိုရောမြတ်ဟာကိုရောမြတ်တဲ့သီလသမารီပညာတာလွန်တဲ့ပုဂ္ဂိုလ်မတွေ့တဲ့အခါငါဘုရားလေးတဲ့ဗောဓိပင်နဲ့ရွှေပလင်မှာတည့်အပ်ရခဲ့ပြီးတဲ့လောကုတ္တရာတရား၉ပါးကိုပဲလေးကရုပြုပြီးတော့နေရရင်ကောင်းမယ်ဆိုပြီးတော့ကြံစီပြီးတော့နောက်ပိုင်းမှာဒီလိုဓမ္မကိုလေးကရုပြုပြီးတော့သတင်းသုံးခဲ့တယ်ဆိုတော့မိမိတို့လည်းပဲဆရာသမားတွေအဆုံးမပေးမဲ့ပုဂ္ဂိုလ်တွေနဲ့ကျင်းနေတဲ့အချိန်နိုင်ငံခြားရောက်တဲ့အချိန်ခီးသွားတဲ့အချိန်အလုတ်လုတ်တဲ့အချိန်မှာဘာကိုလေးကရုပြုတင်တယ်လဲဒီနေရာမှာမေခွန်းတစ်ခုရှိတာပေါ့အရှင်ဘုရားဘုရားစတဲ့သူတော်ကောင်းတွေကမတ်ဖို့နိဗ္ဗာန်ဆိုတဲ့တရားကိုမျက်မှောက်ပြုပြီးလို့သောတာပန်တက္ကရာကနာဂံယဟန္တာတွေဖြစ်သွားကြတယ်အဲ့တော့ဒီယဟန္တာရှင်မြတ်တွေဘုရားစတဲ့သူတော်ကောင်းတွေကမတ်ဖို့နိဗ္ဗာန်ကိုရပြီးဖြစ်တဲ့အတွက်မျက်မှောက်ပြုပြီးဖြစ်တဲ့အတွက်မတ်ဖို့နိဗ္ဗာန်ကိုလေးကရုပြုကြတာဘုန်းကြီးတို့တရားကမာရီအများစုကပုထုဇဉ်တွေလားအရိယာတွေလားပုထုဇဉ်ဆိုတော့မတ်ဖို့နိဗ္ဗာန်ရပြီးပြီလားမရသေးဘူးလားအဲ့တော့မေကွန်းကတပည့်တော်တို့ကမရသေးတဲ့မတ်ဖို့နိဗ္ဗာန်ကိုဘယ်လိုလုပ်အလေးကရုပြုမလဲလို့မေးစရာမရှိဘူးလားရှိသလားအဲ့တော့ဘုန်းကြီးကလည်းပဲပြန်ပြီးတော့ဖြေမယ်ပေါ့ဘုန်းကြီးတို့စာပေတွေမှာသောတာပန်ပုဂ္ဂိုလ်ကိုဆုံးကတ်ခြင်းပါတယ်သောတာပတိမဂ္ဂထံကိုဆုံးကတ်ခြင်းပါတယ်ဆိုရင်သောတာပန်ဖြစ်အောင်ကြိုးစားနေတဲ့ပုဂ္ဂိုလ်ပုထုဇဉ်ကိုဆုံးကတ်ရင်သောတာပတိမဂ္ဂထံကိုလှူတာနဲ့တူတယ်ဆိုတဲ့သဘောမျိုးလေးတွေဖွင့်ဆိုထားတာရှိပါတယ်ခုလည်းပဲဘုန်းကြီးတို့မတ်ဖို့နိဗ္ဗာန်ကိုဖျားဆတဲ့သူတော်ကောင်းတွေကအလေးကရုပြုသွားခဲ့ကြတယ်အဲ့တော့မိမိတို့ကမတ်ဖို့နိဗ္ဗာန်ကိုပုထုဇဉ်သဘောကြမျက်မှောက်မပြုသေးပါဘူးဆိုရင်မတ်ဖို့နိဗ္ဗာန်ရာချောင်းကျင့်စဉ်ကိုကျင့်ရမယ်တဲ့ဘာရာချောင်းကျင့်စဉ်ကျင့်ရမလဲအဲ့တော့ကျင့်စဉ်တွေကအကျဉ်းချုပ်လိုက်ရင်ဒါနသီလဘာဝနာဆိုပြီးတော့ဘုန်းကြီးတို့လမ်းစဉ်၃မျိုးရှိပါတယ်အဲ့တော့ဒါနာပြုလို့ရှိရင်လည်းပဲနေဂျပန်ရောက်ချောင်းကျင့်စဉ်ဖြစ်ရမယ်။သီလစောင့်တည်ရင်လည်းပဲနိဗ္ဗာန်ရောက်ချောင်းကျင့်စဉ်ဖြစ်ရမယ်။ဘာဝနာပွားလို့ရှိရင်လည်းပဲနိဗ္ဗာန်ရောက်ချောင်းကျင့်စဉ်ဖြစ်ရမယ်တဲ့ အဲ့တော့နိဗ္ဗာန်ရောက်ကြောင်းကျင့်စဉ်ကိုကျင့်ပြီဆိုရင်ဒါမဖို့နိဗ္ဗာန်ကိုအလေးကရုပြုရာရောက်တယ်တဲ့ဒါလေးကိုပဲအားလုံးလိုက်ဆိုနိဗ္ဗာန်ရောက်ရန်
နိဗ္ဗာန်ရ
ောက်ရန်ကျင့်စဉ်မှာ
ကျင့်စဉ
်မှာဧကံဓမ္မမိ
ဧကံဓမ္မမိ
အဲ့တော့မိမိတို့ရဲ့လမ်းစဉ်တွေကအချင်းချုပ်ရင်ဒါနသီလဘာဝနာဆိုပြီးဘယ်နှမျိုးရှိလဲဒါပေမဲ့လို့ဘုန်းကြီးတို့ဒါနပြုတိုင်းဘုန်းကြီးတို့ဓမ္မကိုလေးကရုပြုရာရောက်တာမဟုတ်ပါဘူးဒါနပြုတိုင်းဘုန်းကြီးတို့ဓမ္မကိုလေးကရုပြုရာရောက်ပြီးတော့ဗုဒ္ဓလမ်းစဉ်ကိုလျှောက်လှမ်းရာရောက်တာမဟုတ်ပါဘူးဘုန်းကြီးဒါလေးကိုပြောပြပေးမယ်အဲ့တော့မိသားစုနှစ်စုရှိတယ်ဆိုကြပါစို့ဒီမိသားစုကလည်းပဲတိမ်မောင်း10ချီပြီး1000ချီပြီးတော့လှူတယ်နောက်မိသားစုတစ်စုကလည်းပဲတိမ်မောင်း10ချီပြီး1000ချီပြီးတော့လှူတယ်လှူတာမတူဘူးလားတူသလားနောက်ပြီးတော့ဒီအလူမှာလည်းပဲဆရာတော်တွေကနိဗ္ဗာန်ရောက်ကြောင်းထောက်ပံ့ဖြစ်ပါစေရည်စက်ချတယ်။နောက်လူတစ်ခုမှာလည်းပဲနိဗ္ဗာန်ရောက်ကြောင်းထောက်ပံ့ဖြစ်ပါစေရည်စက်ချတယ်။အဲ့တော့ရည်စက်ချတာလည်းမတူဘူးလားတူသလား။ဒါပေမဲ့လို့တဲ့တခါတည်းရင်ဖြစ်တတ်တာကတဦးသောပုဂ္ဂိုလ်ရဲ့ဒါနကဘုန်းကြီးတို့နိဗ္ဗာန်ရောက်ကြောင်းကျင့်စဉ်ဖြစ်ပြီးတော့ဓမ္မကိုလေးကရုပြုရာရောက်တယ်။ဗုဒ္ဓလမ်းစဉ်ကိုလျှောက်လှမ်းရာရောက်တယ်။တူသောပုဂ္ဂိုလ်ရဲ့ဒါနကတော့တန်ត្រာရှည်ချောင်းကျင့်စဉ်ဖြစ်ပြီးတော့ဓမ္မကိုလေးကရုပြုရာမရောက်ဘူးတဲ့နိဗ္ဗာန်ရောက်ချောင်းကျင့်စဉ်မဟုတ်တော့ဗုဒ္ဓလမ်းစဉ်ကနေသွေဖြီသွားတယ်တဲ့ဒါမျိုးလေးရှိတယ်ပေါ့ဒါကဘာကွာခြားချက်ရှိတယ်လဲဆိုတော့ဘုန်းကြီးတို့စိတ်ထားရည်ရွယ်ချက်ကွာခြားတာတဲ့ဘာကွာခြားတာလဲအဲ့တော့ဒါနကလည်းပဲသူလည်းပဲတသိန်းဘူသင်္ကန်းကတ်တယ်ကိုလည်းပဲတသိန်းဘူသင်္ကန်းကတ်တယ်ရည်စချတဲ့ဆရာတော်တွေကနိဗ္ဗာန်ရောက်ကြောင်းထောက်ပံ့ဖြစ်ပါစေချတယ်ဒီမှာလည်းပဲချတယ်ဒါပေမဲ့တူသောပုဂ္ဂိုလ်ကဗုဒ္ဓလမ်းစဉ်ကိုလျှောက်လှမ်းနေတာပါနိဗ္ဗာန်ရောက်ကြောင်းလမ်းစဉ်ကိုလျှောက်လှမ်းနေတာတူသောပုဂ္ဂိုလ်ကတန်ត្រာရှေ့ကြောင်းလမ်းစဉ်ကိုလျှောက်လှမ်းပြီးတော့နိဗ္ဗာန်နဲ့ကြောချင်းကပ်ပြီးသွားတယ်လို့ဖြစ်နေပါဒါတွေကစိတ်ထားကြောင်နဲ့ဘာကြောင်လဲဘယ်လိုလဲဆိုတော့ခွန်ကြီးတို့တူသောပုဂ္ဂိုလ်ကကြာတော့ဒါနပြုတယ်ဆိုလို့ရှိရင်သင်္ကန်းကတ်တယ်ဆိုရင်ဟာဘယ်ဆရာတော်ကိုကတ်မှစီပွားရေးတက်မှအဲ့တော့ဒီဆရာတော်ကငါတို့အပေါ်မှာကျေးဇူးများတယ်မကတ်လို့မကောင်းဘူးအဲ့တော့ဒီလိုကတ်လိုက်လို့ရှိရင်စီးပွားရေးတက်မယ်ဒီလိုစီသင်ငန်းလှူဒန်းလိုက်လို့ရှိရင်အကျိုးကြီးပြီးတော့နောက်ဘဝငါတို့ချမ်းသာမယ်နောက်ဘဝငါတို့ဒါမှဆင်းရဲခြင်းကင်းမှာပေါ့ဒီလိုလှူဒန်းမှာငါတို့နိုင်ငံတော်ကဘွဲ့ဒီဂရီတွေချီးမြှင့်မယ်ဒီလိုလှူဒန်းမှာငါတို့ကိုလူတွေကအသိမဲ့ပြုမယ်စသည်ဖြင့်သူများကရေမာဆိုလို့သူများချီးကျူးခံခြင်းလို့နိုင်ငံတော်ပေးတဲ့ဘွဲ့တွေလိုခြင်းလို့နောက်ပြီးတော့နောက်ဘဝချမ်းသာခြင်းလို့နောက်ဘဝဆင်းရဲမကြောက်လို့ဒီဘဝစီးပွားရေးတက်ခြင်းလို့ဒါမျိုးရည်ရွယ်ချက်တွေနဲ့လှူတယ်ဆိုရင်ဘုန်းကြီးတို့ရှေ့ဖြစ်စီနောက်ဖြစ်စီလောဘဒေါသတွေဝန်းရံနေတယ်တဲ့။ဘာတွေဝန်းရံနေသလဲ။ရည်ရွယ်ချက်ကဘုန်းကြီးတို့သူ့ရဲ့ဒီစိတ်နဲ့လှူဒန်းလိုက်တဲ့ဒါနဟာသူရည်ရွယ်တဲ့အတိုင်းလူချမ်းသာနဲ့ချမ်းသာတွေခံစားပြီးတော့နောက်ဆုံးတော့တန်ត្រာရှည်စေတယ်တဲ့။ဘာရှည်စေသလဲ။တန်တရာရှိစီတော့နိဗ္ဗာန်ရောက်ကြောင်းမဟုတ်ဘူးနိဗ္ဗာန်ရောက်ကြောင်းမဟုတ်တော့ဓမ္မကိုလေးကရုပြုရာမရောက်ဖဲနဲ့ဗုဒ္ဓလမ်းစဉ်ကနေတွေးပြီးသွားတယ်တဲ့နောက်မိသားစုတကူကတော့ဒီလိုမဟုတ်ဘူးပေါ့ဘယ်လိုလဲဆိုတော့တန်ဃာတော်ရှင်မြတ်ဒီကိုသင်္ကန်းလှူတယ်ငါတို့လှူတဲ့သင်္ကန်းကိုဝုတ်ယုံပြီးတော့အချက်ကြောက်ဖုံလွှမ်းနိုင်ပါစေငါတို့လှူတဲ့သင်္ကန်းကိုဝုတ်ယုံပြီးတော့အချံပူးစားတဲ့ရာတိဥဒ္ဒံတွေခံနိုင်ပါစေငါတို့လှူတဲ့သင်္ကန်းကိုဝုတ်ယုံပြီးတော့စာသင်စာချလှုပ်ဆောင်နိုင်ပါစေငါတို့လူတဲ့သင်္ကန်းကိုယုံပြီးတော့ဖျားဟုပြုမေတ္တာပွားတရားရှိမှမှုတွေလှုပ်ဆောင်နိုင်ပါစေ။သာသနာရှေ့ကြောင်းဖြစ်တဲ့စာချစာသင်တွေလှုပ်ဆောင်နိုင်ပါစေ။သာသနာတော်ကြီးရှေ့ပါစေဆိုတော့ဒီပုဂ္ဂိုလ်ရဲ့နှလုံးသားမှာမေတ္တာတရားတွေပွားသွားတယ်တဲ့။ဘာတရားတွေပွားတယ်လဲ။မေတ္တာတရားဆိုတာကုသိုလ်လားအကုသိုလ်လား။အဲ့တော့ကုသိုလ်တွေခြံရံပြီးတော့လှူတော့ဒီပုဂ္ဂိုလ်ရဲ့ကုသိုလ်ဟာအကုသိုလ်တွေကင်းပြီးတော့ငါးဆွဲတွေလောဘဒေါသတွေဒါနပြုရင်လည်းပါသွားပါတယ်ငါးဆွဲတွေအကုသိုလ်ကိလေသာတွေပါသွားတဲ့အခါသူ့ရဲ့ကုသိုလ်ဟာနိဗ္ဗာန်ရောက်ကြောင်းထောက်ပံ့ဖြစ်သွားတယ်တဲ့နိဗ္ဗာန်ရောက်ကြောင်းထောက်ပံ့ဖြစ်သွားပါပြီဆိုရင်ဘုန်းကြီးတို့ဓမ္မကိုလေးကရုပြုရာရောက်သွားပါတယ်ဓမ္မကိုလေးကရုပြုရာရောက်ရင်ဗုဒ္ဓလမ်းစဉ်တိုင်းလျှောက်လှမ်းပြီးတော့နောက်ဆုံးနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုမယ်တဲ့ဒါကြောင့်ဒါနပြုတာရင်တူပေမယ်လမ်းစဉ်ချင်းတူသလားမတူဘူးလားတူသောပုဂ္ဂိုလ်ကတန်ត្រာရှည်တဲ့လမ်းစဉ်တူသောပုဂ္ဂိုလ်ကတူသောပုဂ္ဂိုလ်ကနိဗ္ဗာန်ကိုသွားတဲ့ဗုဒ္ဓလမ်းစဉ်နဲ့ဘယ်ကိုသွားတဲ့ဗုဒ္ဓလမ်းစဉ်လဲကဲဆိုလိုက်နိဗ္ဗာန်ရောက်ရန
်
ကျင့်စဉ်မှန
်
ဧကံဓမ္မမိဒ ဒါကြောင့်မို့ဒါနပြုတဲ့အခါမှာနိဗ္ဗာန်ရောက်ချောင်ကျင့်စဉ်ဖြစ်အောင်ပြုရပါတယ်။နိဗ္ဗာန်ရောက်ချောင်ကျင့်စဉ်ပြုပြီဆိုရင်အဲ့ဒါဟာဓမ္မကို၄ခုပြုရရောက်သွားပါတယ်။မြတ်စွာဘုရားရှင်ကိုရောမြတ်ဓမ္မကို၄ခုပြုပြီးတော့တရင်သုံးတယ်လို့မိမိတို့လည်းပဲဒါနပြုတယ်ဓမ္မကို၄ခုပြုတယ်။သီလစောင့်တည်ရင်လည်းဒီတိုင်းပါပဲ။တရားရှုမှတ်မှုပွားများမှုအားထုတ်ရင်လည်းပဲဓမ္မကို၄ခုပြုသင့်တယ်တဲ့။တချို့ကကြတော့ဘယ်လိုလဲဆိုတော့ငါတို့ကဘယ်လိုရိတ်တာမျိုးကိုသွားတာဒီလိုရိတ်တာမျိုးကတော်ယုံတန်ယုံလက္ခဏာမျိုးငါတို့မလို့လက္ခဏာဒီရိတ်တာကစားတော့တွေမစားနိုင်လို့အိမ်ကဘာပူပါအောင်အဲ့တော့ဈီးစားကြီးကြောင်နေကြတယ်ရည်ရွယ်ချက်ကလည်းပဲရရချေတဲ့သဘောအိမ်တောင်ကြီးအဆင်ပြေခြင်းတဲ့သဘောဒီသဘောတွေနဲ့သွားပါတယ်ဆိုရင်ဒီဘာဝနာမှုတွေကလည်းနိဗ္ဗာန်ရောက်ဖို့နိဗ္ဗာန်ကိုမျက်မှောက်ပြုဖို့ခဲရင်တဲ့ဘာကိုမျက်မှောက်ပြုဖို့ခဲရင်လဲပါရမီရှင်နေဆိုရင်တော့မပြောတတ်ဘူးပေါ့အဲ့တော့ဒီလိုမဟုတ်ဘဲနဲ့ဘုန်းကြီးတို့ဘာဝနာပွားတယ်ဆိုလို့ရှိရင်ငါဇွဲကင်းဖို့လောဘဒေါသနည်းဖို့ဘုန်းကြီးတို့ဝင်လေထွက်လေလေးတွေရှုမှတ်နေတယ်ဆိုတာကဝင်လေထွက်လေလေးရဲ့အစလဲဆုံးကိုတတိစိုက်ပြီးတော့ညံနဲ့ကပ်ပြီးတော့ရှုမှတ်လို့ရှိရင်ဘုန်းကြီးတို့ငါယောက်ျားမိန်းမဆိုတာမရှိဘူးဝင်လေထွက်လေလေးရဲ့ရုပ်သဘောတရားသိနေတာလေးရဲ့နာမ်သဘောတရားအဲ့တော့ယောက်ျားမိန်းမငါသူတစ်ပါးဆိုတာမရှိဘူးယုံနံတာရှိတယ်တဲ့ဘာပဲရှိတယ်လေယုံလံမဲ့ရှိတယ်လို့သိသွားလို့ရှိရင်ငါဇွဲတွေပါသွားပါတယ်။ဘာဇွဲတွေပါတယ်လဲ။ဘုန်းကြီးတို့တရားရှုမှတ်တာဒီငါဇွဲပါဖို့ရှုမှတ်နေရတာပါ။ငါဆိုတဲ့အစွဲလေးရှိနေလို့ရှိရင်အကုသိုလ်တွေကတိတ်ပြီးတော့ဖြစ်ပါတယ်။ငါကိုဆဲတယ်၊ငါသားကိုစော်ကားတယ်၊ငါသမီးကိုစော်ကားတယ်။အဲ့တော့ငါဇွဲပါလို့ရှိရင်လောဘဒေါသတွေအထွတ်ထိပ်ရောက်တယ်တဲ့။ဘာတွေထွတ်ထိပ်ရောက်လဲ။တရားရှုမှတ်နေကြပုံကိုကြတော့ကိုယ်ကိုဆဲလိုက်တယ်၊အတန်ကြားလိုက်တယ်ဒီအတန်လေးရဖြစ်ပြီးတော့ပြက်သွားတဲ့သဘောအတန်ဟာယုံသဘောတရားကြားလိုက်တာလေးရနံသဘောတရားယုံနံသဘောပဲရှိတယ်ငါသူတစ်ပါးမရှိဘူးဆိုရင်လောဘဒေါသတွေကချက်ချင်းပဲပြန်ပြီးတော့ပျောက်သွားတတ်ပါတယ်အဲ့တော့တရားရှုမှတ်တဲ့သဘောဟာငါဇွဲတွေကင်းဖို့လောဘဒေါသတွေကုန်ဖို့ရှုမှတ်နေတာပါဒီလိုသဘောနဲ့ဝိပဿနာရှုမှတ်ပါတယ်ဆိုရင်ဒီပုဂ္ဂိုလ်ဟာဓမ္မကို၄ခုပြုရာရောက်တယ်ဒါဆိုလို့ရှိရင်နိဗ္ဗာန်ရောက်ချောင်းဖြစ်တဲ့ဗုဒ္ဓလမ်းစဉ်ကိုရှောက်နေတာတဲ့နိဗ္ဗာန်ရောက်ချောင်းဖြစ်တဲ့ဘာလမ်းစဉ်ကိုရှောက်တာလဲဒါကြောင့်တရားရှုမှတ်တာရင်တော့တူတယ်လမ်းစဉ်ချင်းတူပါမလားဘာကွာခြားတယ်လဲမင်းစိတ်ထားကွာခြားတယ်တဲ့ဘာကွာခြားတယ်လဲဒါလေးတွေကိုဘုန်းကြီးကသိစေခြင်းလို့ပြောပြတာပါအပြစ်တင်ခြင်းလို့မဟုတ်ပါဘူးကဲတစ်ခေါက်ပြန်စို့နိဗ္ဗာန်ရောက်ရင်
နိဗ္ဗာန်ရောက်ရ
င်ကျင့်စဉ်မှန်
ကျင့်စဉ
်မှန်ဧကံဓမ္မမိဒါကြောင့်မို့ဒါနသီလဘာဝနာလုပ်တဲ့အခါနိဗ္ဗာန်ရောက်ချောင်းကျင့်စဉ်အတိုင်းလုပ်သင့်တယ်တဲ့နိဗ္ဗာန်ရောက်ချောင်းကျင့်စဉ်မဟုတ်ဘူးဆိုရင်ဒါနသီလဘာဝနာတော့လုပ်ပါရဲ့တခါတည်းရန်တန်ត្រာရှည်စီချောင်းကျင့်စဉ်တွေဖြစ်သွားတတ်တယ်တဲ့တတိမထားတင်မူတာထားတင်သလားရှင်နေ့ဈေးကြိုတွေရဈေးတယုံဈေးသူဈေးသားတွေပါနေတော့ဈေးရောင်းရင်ဈေးဝယ်ရင်ငါတို့တမာစည်းဝါလုပ်နေတာပါလို့ဒါလောက်ကလေးနဲ့မတင်တိမ်ပါနဲ့အဲ့တော့ဈေးရောင်းတဲ့အခါမှာငါတို့အမြတ်ရဖို့ငါတို့မြတ်ရအောင်ဘလို့လုံမလဲငါချမ်းသာဖို့ဒီစိတ်တွေနဲ့ဈေးရောက်มาတယ်ဆိုလို့ရှိရင်ဘုန်းကြီးတို့ဓာရီဟာငါဆွဲတွေကြီးလာပြီးတော့တန်မာအစီဝတော့လုံနေပါရဲ့တန်တရာရှည်ချောင်းဖြစ်တတ်တယ်တဲ့ဘာရှည်ချောင်းဖြစ်တတ်တယ်လဲဒီလိုမှမဟုတ်ဘဲနဲ့မြတ်တတ်အောင်ဝယ်တဲ့ပုဂ္ဂိုလ်ရောင်းတဲ့ပုဂ္ဂိုလ်မြတ်တတ်အောင်ဝယ်တဲ့ပုဂ္ဂိုလ်ကယေရှုရှင်နေအဲ့တော့သူတို့ဝယ်လို့ငါတို့မှမြတ်တတ်နေတယ်ငါတို့မှလှူဒန်းတွေလှူဒန်းနိုင်တယ်ပေါ့ဒါမျိုးလေးတွေနဲ့ယေရှုတရားတွေမြင်လို့ဒီလိုအမြတ်ရလာလို့ရှိရင်ငါ့ကိုအသိဉာဏ်ပေးနေတဲ့သာသနာတော်ကြီးငါဘလို့ထောက်ပံ့ရမလဲငါတို့ပဝန်ကျင်မှာဒုက္ခရောက်နေတဲ့အတွေငါဘလို့ကူညီလိုက်ရမလဲဆေးရုံဆေးကန်းတွေမှာဒုက္ခရောက်တဲ့ပုဂ္ဂိုလ်တွေကိုငါဘလို့ကူညီလိုက်ရမလဲဒီလိုစိတ်ထားနဲ့အမျက်လိုခြင်းလို့ရောက်มาတယ်ဆိုရင်ဈေးရောင်းရင်းနဲ့ဗုဒ္ဓလမ်းစဉ်ကိုလျှောက်တာတဲ့ဈေးရောင်းရင်းနဲ့ဘာလုပ်တာလဲဒါကြောင့်မို့တဏ္မာအာဇီဝဖြစ်တယ်ဆိုတာနဲ့ပြီးသလားမပြီးဘူးလားမပြီးဘူးဘယ်လမ်းစဉ်လျှောက်ဖို့လိုတယ်လဲဒီလိုမှမဟုတ်ဘဲနဲ့သူ့ကိုငါဘလို့ပြောလိုက်ရင်ငါဘလောက်ပူရမလဲငါဓာရီနဲ့ငါအတွက်ငါသားအတွက်ငါသမီးအတွက်ငါဘာတွေလုပ်လိုက်ရမလဲဒါဆိုရင်တန်ត្រာရှည်တဲ့လမ်းစဉ်လားဗုဒ္ဓလမ်းစဉ်လားဒါလေးတွေကိုသိစေခြင်းလို့ဒါကြောင့်ဘုန်းကြီးကနိဗ္ဗာန်ရောက်ချောင်းကျင့်စဉ်မှန်တယ်မြတ်ဓမ္မမီတယ်ဆိုတာဒါနသီလဘာဝနာဆိုတာဘုန်းကြီးတို့အလွယ်ဆုံးကျင့်စဉ်ကိုပြောတာပါဈေးရောင်းတာကြောင်းဆရာဆရာမလှုပ်တာဝန်တန်းလှုပ်တာနိုင်ငံတော်ကြီးကလှုပ်တာစသဖြင့်အားလုံးပဲပါပါတယ်စိတ်စေတနာထားတတ်လို့ရှိရင်ဗုဒ္ဓလမ်းစဉ်လျှောက်ပြီးသားဖြစ်တယ်တဲ့စိတ်စေတနာမထားတတ်လို့ကတော့တန်ត្រာရှည်တဲ့လမ်းစဉ်အဲ့ဒီတန်ត្រာရှည်တဲ့လမ်းစဉ်ထဲမှာအပယ်လမ်းစဉ်တွေလည်းမပါဘူးလားပါသလား ဒါလေးတွေကိုသိစေခြင်းလို့ပါနောက်တစ်ချက်ကဘုန်းကြီးကဘာပြောခြင်းလဲဆိုတော့ဘုန်းကြီးတို့တရားစကားဆိုတာလူတိုင်းနေတိုင်းစကားပြောနေကြတာအဲ့တော့စကားဆိုတာကကိုယ်တိုင်းလည်းပဲပြောတယ်နောက်ပြီးတော့ကိုယ်တိုင်းလည်းပဲနားထောင်တယ်အဲ့တော့စကားနဲ့กินတယ်ဆိုတာရှိပါမလားအဲ့တော့ဘလို့စကားမျိုးကိုနားထောင်သင့်တယ်လေဒါသိဖို့မလိုအပ်ဘူးလားလိုအပ်သလားဓမ္မစကားကိုနားထောင်သင့်တယ်ဘာစကားကိုနားထောင်သင့်တယ်လဲကောင်းပြီရွှေစစ်မစစ်ကိုမှတ်ကြောက်တင်ကြည့်တယ်လို့ပဲဘလို့စကားမျိုးကိုဓမ္မစကားလို့ဘုန်းကြီးတို့ပြောသင့်တယ်လေမေးလို့ရှိရင်မတ်ဖို့နိဗ္ဗာန်ကြီးမရသေးတဲ့အခါမှာဘုန်းကြီးတို့သူကတဂုံတော်ကိုအာယုံပြုတ်ပြီးတော့ပြောရမယ်ဆိုရင်နံပါတ်1မှန်ကန်တဲ့စကားတဲ့နံပါတ်2နံပါတ်2အကျိုးရှိတဲ့ဇာတ်အတဲ့နံပါတ်2အကျိုးရှိတဲ့ဇာတ်အဲ့တော့မှန်ကန်တဲ့အကျိုးရှိတယ်ဆိုရင်ဒီဇာတ်မျိုးကိုအလौသမားကပြောတဲ့ဇာတ်ပဲဖြစ်ဖြစ်သာသမီတွေတပည့်တွေကပြောတဲ့ဇာတ်ပဲဖြစ်ဖြစ်မိဆွေတွေကပြောတဲ့ဇာတ်ပဲဖြစ်ဖြစ်ဇနီးမောင်နှံကပြောတဲ့ဇာတ်ပဲဖြစ်ဖြစ်မိဘဆွေမျိုးကပြောတဲ့ဇာတ်ပဲဖြစ်ဖြစ်မှန်တဲ့အကျိုးရှိတယ်ဆိုရင်မျက်မျက်နိုးနိုးလိုက်နာတတ်ရတယ်တဲ့ဘယ်လိုလိုက်နာရမလဲဒါကဇနီးပြောတဲ့စကားမိမပြောတဲ့စကားမလိုအပ်ပါဘူးဒါကလौသမစကားပဲဒါကသာသမီစကားပဲဒါကမိဘစကားပဲခွဲခြားသင့်တယ်လားမခွဲခြားသင့်ဘူးလားဘုန်းကြီးတို့ရှေးခေတ်ကစစ်ပွဲတွေဖြစ်တဲ့အခါမြားဆိုတာအသုံးပြုရပါတယ်မြားမှန်တဲ့စစ်သားတယောက်ဟာဒီမြားကိုဘာသားနဲ့လှုပ်ထားတယ်လဲအရေးမကြီးပါဘူးဒီမြားကိုဘယ်ရက်ကအရှိနောက်တောင်းမြောက်ဘယ်ရက်ကပြစ်တယ်လဲသိပြီးတော့အရေးမကြီးလှပါဘူးဒီမြားကိုဘသူကပြစ်တယ်လဲသိပြီတော့ရေးမကြီးလာပါဘူး။ဘာရေးကြီးတယ်လဲဆိုရင်ဒံယာပြောက်အောင်ကုသဖို့ရေးကြီးတယ်တဲ့။ဘာရေးကြီးတယ်လဲ။ဘုန်းကြီးတို့ဒီလိုပါပဲ။အလौသမားပြောတဲ့စကားဖြစ်ရင်လည်းပဲမှန်ကန်တဲ့အကျိုးရှိတယ်။ဒါဆိုရင်မျက်နှာတက်ရတယ်။သာသမီပြောတဲ့စကားဖြစ်ရင်လည်းပဲမှန်ကန်တဲ့အကျိုးရှိတယ်။ဒါဆိုရင်လိုက်နာတက်ရတယ်။မိဘဆရာသမားတွေပြောတယ်ဆိုရင်တော့အထူးပြောစရာမလိုတော့ဘူးတဲ့။ဒါအညာမညာတာဃာရဝတဲ့ဗာတရားလို့ခေါ်လဲဘုန်းကြီးတို့တဂရမတရားဂါရဝဇယူတည်ခြင်းဟာလည်းပဲမင်္ဂလံမင်္ဂလာတပါဒါမျိုးမရဘူးလားရသလားဒါပေမဲ့လို့အလုံးသိနေတာကကြီးတဲ့သူကိုငယ်တဲ့သူကယူတည်ရမယ်လို့ဒါပဲသိပါတယ်ငယ်တဲ့သူဘောတော့ပြန်ပြီးတော့လေးစားရမယ်လို့သိတဲ့ပုဂ္ဂိုလ်မရှားဘူးလားရှားသလားဘုန်းကြီးတို့ဖျားရှင်ရဲ့တရားဒေသနာတော့ကအညမညဆိုတဲ့ပါဠိလေးပါနေတော့အချင်းချင်းယိုသေးလေးစားရမယ်တဲ့မိဘဖြစ်တဲ့လူကလည်းသာသမီကိုလေးစားရမယ်မှန်တယ်အကျိုးရှိတယ်ဆိုရင်သာသမီစကားလည်းပဲလေးလေးစားစားလိုက်နာရတာပဲသာသမီတွေဆုံမတဲ့ကာမလူရှိသူရှိမှမင်းဘာကောင်းလဲမင်းဒါလေးမှမသိဘူးလားဒီလိုရှက်ခွဲတဲ့စကားတွေနဲ့ပြောရင်ဒါသာသမီကိုမလေးစားရရောက်တာပဲကြွယ်ရမှာအကြောင်းကျိုးပြပြီးတော့ဆုံမတင်ပါတယ်ဒါကြောင့်မို့ဘုန်းကြီးတို့ကြီးတဲ့ပုဂ္ဂိုလ်နဲ့ငယ်တဲ့ပုဂ္ဂိုလ်ဟာငယ်တဲ့ပုဂ္ဂိုလ်ကပဲကြီးတဲ့ပုဂ္ဂိုလ်ကိုလေးစားရမှာမဟုတ်ဘူးတဲ့ကြီးတဲ့ပုဂ္ဂိုလ်ကလည်းဘု து ကိုလေးစားရမလဲဒါဘု து ရဲ့လမ်းစဉ်လဲကဲအာလုံးလိုက်ဆိုမံကန်ကျိုးများမံကန
်ကျိုးများ
ထိုစကားထိုစကား
မ
တ္တာဓမ္မမီမံကန်ကျိုးများမံကန
်က
ျိုးများထိုစကား မတ္တာဓမ္မမိမတ္တ
ာ
ဓမ္မမိအဲ့တော့မှန်ကန်တယ်ကြိုးရှိတယ်ဆိုရင်ဘသူစကားပဲဖြစ်ဖြစ်မျက်နှိုးရမယ်တဲ့ဒါဘုန်းကြီးတို့ဓမ္မကို၄ကရုပြုရာရောက်တာဓမ္မကိုမြတ်စွာဘုရားကိုယ်တိုင်၄ကရုပြုခဲ့တယ်လို့ဒီလိုပုဂ္ဂိုလ်မျိုးတွေဟာဓမ္မကို၄ကရုပြုတဲ့အတွက်ဗုဒ္ဓလမ်းစဉ်ဖြစ်သွားပြီတဲ့ဗုဒ္ဓလမ်းစဉ်ဆိုတော့မြတ်စွာဘုရားဟာလျှောက်သွားတဲ့အခါအဆုံးမှာနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုသွားတယ်တဲ့ဘယ်ချမ်းသာကိုမျက်မှောက်ပြုလဲအဲ့တော့ဗုဒ္ဓလမ်းစဉ်အတိုင်းလျှောက်လန်းတဲ့ပုဂ္ဂိုလ်တွေကလည်းပဲအဆုံးမှာဗာချမ်းသာကိုမျက်မှောက်ပြုမလဲဒါလေးတွေကဘုန်းကြီးတို့တတိသာတင့်တယ်ဒါကြောင့်ငါအကြီးပဲငါဆရာပဲဒါမျိုးမလုပ်သင့်ပါဘူးဘုန်းကြီးတို့ကိုယ်တိုင်လည်းပဲကြောင်းမှာဒါမျိုးလေးတွေတက်နိုင်တယ်များကျင့်သုံးပါလေတန်ဃာတွေကိုဘုန်းကြီးတို့ဖိတ်ခေါ်ထားပါလေဘုန်းကြီးမြေပုထုဇဉ်မှုလို့မှားတတ်ပါတယ်တကယ်လို့မြတ်မှားပြီးတော့ဆုံးဖြတ်ခဲ့လို့ရှိရင်ပြန်မပြောပါနဲ့အကြောင်းကျိုးနဲ့လာပြီးတော့လျှောက်ထားနိုင်ပါတယ်တကယ်လို့ဘုန်းကြီးမှားတယ်ဆိုရင်ပြန်ပြီးတော့တောင်းပန်ပါမယ်ဆိုတာဒါဘု து ရဲ့လမ်းစဉ်လေမေးရင်ဒါဘုန်းကြီးကြောင်းမှာတကယ်ကျင့်သုံးတဲ့လမ်းစဉ်မှာဘုန်းကြီးကပြောယုံနေပြောတာမဟုတ်ပါဘူးဒါကြောင့်ဒီလမ်းစဉ်လေးတွေဟာဗုဒ္ဓရဲ့လမ်းစဉ်တွေတဲ့ဒီလမ်းစဉ်တိုင်းလျှောက်သွားလို့ရှိရင်နောက်ဆုံးဘယ်ချမ်းသာတိခံစားနိုင်မလဲဘုန်းကြီးတို့ရှင်သာရိပုတ္တရာအကြောင်းလေးနည်းနည်းပြောပြပေးမယ် ရှင်သာရိပုတ္တရာဆိုတာသိပြီးတော့ပညာရာမှာဖျားရှင်ပြီးရင်အကြီးကျယ်ဆုံးပုဂ္ဂိုလ်ပါအဲ့တော့သာသနာတော်မှာမြတ်စွာဘုရားသိအားကိုးရတဲ့ပုဂ္ဂိုလ်ဘယ်လောက်ထိအားကိုးတယ်လဲဆိုတော့မြတ်စွာဘုရားကသာရိပုတ္တရာရှိနေတဲ့အရက်ဟာငါဘုရားရှိတယ်လို့ပါပဲတဲ့ဘုရားရှိတဲ့အရက်လို့ခေါ်နိုင်ပါတယ်တဲ့သာရိပုတ္တရဲ့အဆုံးအမတွေကလည်းပဲဘုရားရှင်ရဲ့အဆုံးအမနဲ့ထက်တူပါပဲလို့အဲ့တော့ဘုရားရှင်ဟာရှင်သာရိပုတ္တရာရှိတဲ့အရက်မှာစိတ်ချတော်မူခဲ့တယ်ပေါ့အဲ့တော့ဘုရားရှင်ရဲ့ကိုးစားရှင်သာရိပုတ္တရာကိုသိပြီးတော့အားထားခဲ့တယ်အဲ့တော့အဲ့ဒီလောက်မြတ်စွာဘုရားအာကူအားထားပြုရတဲ့ရှင်သာရိပုတ္တရာဒီနေ့မှာသင်္ကန်းမညီမညာဝတ်မိတယ်ပေါ့ဘုန်းကြီးတို့ဝိနည်းသိက္ခာပုဒ်မှာပရိမန္တလံနိဝါတ္တာမိတိသိက္ခာကရဏီယာပရိမန္တလံပါရုပိတ္တာမိတိသိက္ခာကရဏီယာတဲ့ခါဝတ်သင်္ကန်းကိုဝတ်လို့ရှိရင်နံပါတ်၁ချက်ဖုံးရမယ်နံပါတ်၂ပစုဒူးဝန်းကိုဖုံးပြီးတော့ဒူးအောင်လက်ရှိတက်လောက်ထားပြီးတော့ခံမှန်းပြီးဝတ်ပါတဲ့ဒါမြတ်စွာဘုရားရဲ့ဝိနည်းပင်ညက်ဘုသူ့ရဲ့ဝိနည်းပင်ညက်လေအပေါ်ဤကတိကိုရမ်းတဲ့အခါမှာလည်းပဲဒူအပေါ်မှာလက်လေးသက်ဒူအောင်မှာလက်လေးသက်ပေါ့နော်တင်းမှန်ရဲ့ခါဝုတ်ရဲ့အထက်မှာလက်လေးသက်အဲ့လောက်ခံမှန်းပြီးတော့ဝတ်ပါတဲ့အဲ့တော့ရှင်သာရိပုတ္တရာကတနေ့တော့သင်္ကန်းမညီမညာဝတ်မိတယ်ပေါ့သင်္ကန်းမညီမညာဝတ်မိတဲ့ရှင်သာရိပုတ္တရာကိုခုနှစ်နှစ်သားကိုရင်လေးရဲ့လက်ဝတ်ကြည့်ပြီးတော့ရှင်ဘုရားသာရိပုတ္တရာတဲ့အရှင်ဘုရားရဲ့သင်္ကန်းမညီပါဘူးတဲ့ဘယ်နှစ်နှစ်သားကိုရင်လေးရဲ့ရှောက်တယ်လဲအဲ့တော့ကိုရင်လေးရဲ့ရှောက်တော့ရှင်သာရိပုတ္တရာတနေ့ရမှာသွားပြီးတော့သင်္ကန်းကိုညီအောင်ဝတ်လိုက်ပါတယ်ဘုပ်ပြီးတော့ကိုရင်လေးစီပြန်လာပြီးတော့ဆရာတဲ့တင့်တော်ပါပြီလားတဲ့ဒါမျိုးလျှောက်ထားခဲ့တယ်အဲ့တော့ဘုန်းကြီးတို့တက္ကရာကမတွေဘုန်းကြီးတို့တွေဆိုရင်ဒီလောက်ကိုရင်လေးလာပြီးတော့ဆရာလောက်တာကိုလက်ခံပါမလားလက်မခံတာများမယ်ဘာဆရာလောက်တာလဲစသည်ဖြင့်ပြောကြမယ်စကားပုံလေးနဲ့နှိုင်းပြီးတော့နှိမ်ချကြမယ်အဲ့တော့ရှင်သာရိပုတ္တရာကိုတော်မြတ်ကတော့မှန်ကန်တယ်ကြိုးရှိတယ်ဆိုရင်မလိုက်နာဘူးလားလိုက်နာသလားကဲပြန်စုမှန်ကန်ကြိုးများထိုစကားမသာဓမ္မမိမှန်ကန်ကြိုးများထိုစကားမသာဓမ္မမိအဲ့တော့ရှင်သာရိပုတ္တရာနဲ့ကိုရင်လေးဟာအသက်အားဖြင့်လည်းပဲဘုန်းကြီးတို့မြေအဖိုးလောက်ရှိပါတယ်ဘယ်လောက်ထိကြွားချသလဲဉာဏ်ပညာအပြင်ကြည့်ရင်လည်းပဲဈီးဈီးနဲ့မြင်းမူတောင်လောက်ကွာခြားတယ်တဲ့ဉာဏ်ပညာအပြင်ကြည့်ရင်လည်းဒါမှလို့ရှင်သာရိပုတ္တရာမှန်ကန်တယ်ကျိုးရှိတယ်ဆိုတော့မလိုက်နာခဲ့ဘူးလားလိုက်နာခဲ့သလားဒါပါလန်းစဉ်လေဒါဗုဒ္ဓရဲ့လန်းစဉ်နဲ့အဲ့တော့ဘုန်းကြီးပြောချင်တဲ့ဗုဒ္ဓလန်းစဉ်၃ချက်ဟာပြီးသွားပါပြီအဲ့တော့နံပါတ်၁ကယူသေးတိုက်တဲ့ပုဂ္ဂိုလ်ကိုယူသေးရမယ်တဲ့နံပါတ်၁လန်းစဉ်ကဒါဘုသူ့ရဲ့လမ်းစဉ်လေအိမ်နေမှာပန်ပြောတဲ့အလေးကျောင်းနေမှာပန်ပြောတဲ့အလေးမေတ္တာရောရှက်တဲ့အလေးမရှိသင့်ဘူးလားရှိသင့်သလားဒီလိုမလုပ်လို့ရှင်စာရိတ္တသီလပြတ်ပြီးတော့နိဗ္ဗာန်နဲ့ဝေးတတ်ပါတယ်တဲ့တချို့တရားတွေတော့ထိုင်မရဲ့အိမ်မှာမိဘနဲ့ယဉ်ဖြစ်တာဘသူနဲ့မှမတည့်တာကာရဝတရားမရှိတာဒါတွေကမဆင်ကျင်သင့်ဘူးလားဆင်ကျင်သင့်သလားဒါကြောင့်ဖျားရှင်ရဲ့လန်းစဉ်အများကြီးတည်းရဘုန်းကြီးပထမယူသေးတိုက်သူကိုယူသေးရမယ်ဆိုတဲ့ဒီလန်းစဉ်ကိုလည်းပဲရှောက်ပါတဲ့နံပါတ်1ကစီးကက်ကိုးကွယ်တဲ့အခါပူဇော်တဲ့အခါမှာသီလတမာတိပညာတာလွန်တာကိုရှာဖွေစီးကက်ပါတဲ့ဘာတာလွန်တာကိုရှာဖွေစီးကက်ရမလဲတကယ်လို့ဒီလိုသီလတမာတိပညာတာလွန်တဲ့ပုဂ္ဂိုလ်တွေနဲ့ကင်းကွာနေတယ်လုပ်ငန်းလုပ်နေတယ်ခီးသွားနေတယ်ဒါဆိုလို့ရှိရင်ဓမ္မကိုအလေးကရုပြုနေပါတဲ့ပါဝင်လေးကလူပြုနေရမလဲဓမ္မဆိုတာဘာတွေလဲမေးရင်နိဗ္ဗာန်ရောက်ကြောင်းကျင့်စဉ်နေတဲ့ဘာကျင့်စဉ်နေလဲဒါနသီလဘာဝနာတော့လုပ်ပါရဲ့ဂုံပကသနာတွေနဲ့မောဟိုက်နေတယ်ဆိုရင်အဲ့ဒါတန်ត្រာရှိကြောင်းကျင့်စဉ်လားနိဗ္ဗာန်ရောက်ကြောင်းကျင့်စဉ်လားဒါဆိုလို့ရှိရင်ဘုန်းကြီးတို့ဗုဒ္ဓလမ်းစဉ်နဲ့ချော်သွားပါတယ်နောက်ပြီးတော့စကားပြောတဲ့အခါစကားနားထောင်တဲ့အခါကိုယ်ကိုယ်တိုင်ပြောရင်လည်းပဲမှန်ကန်တဲ့အကျိုးရှိတယ်ဒါစကားကိုပြောရပါတယ်ကိုကနားထောင်ရမယ်ဆိုရင်လည်းဘသူပြောတဲ့စကားပဲဖြစ်ဖြစ်မှန်ကန်တဲ့အကျိုးရှိတယ်နားထောင်သင့်ပါတယ်အဲ့ဒါဒါတွေဟာဓမ္မကိုလေးကရုပြုရတဲ့ပါဝလေးကရုပြုတာလေဒါလေးတွေဟာသိပြီးတော့အရေးကြီးပါတယ်အဲ့တော့ဒီလမ်းစဉ်တွေကိုရှောက်လို့ရှိရင်ဘယ်ကိုရောက်မလဲမေးရင်နိဗ္ဗာန်ကိုရောက်ပါတယ်ဒါကြောင့်မို့ဘုန်းကြီးတို့ဒီဆောင်ပုံလေးတွေကိုတစ်ခေါက်ပြန်ဆိုလိုက်ရအောင်ယူသေးထိုင်ညာပုဂ္ဂိုလ်များလေးစားယူသေးကြရမည် ဒါကနံပါတ်1ဘုန်းကြီးဟောကြားခဲ့တဲ့လမ်းစဉ်ပါကဲနံပါတ်2လမ်းစဉ်ကသီလသမာ
သီလသမ
ာဒီပညာ
ဒီပညာ
ဒါလူစီခဲ့ကြရမည်ဒါလူစီခဲ့ကြရမည
်
အဲ့တော့ဒုက္ခရောက်လို့ကူညီတာမဟုတ်ဘူးစီခဲ့ကိုးကွယ်တဲ့သဘောနဲ့လူကျင်ပါတယ်ဆိုလို့ရှိရင်လေဗုဒ္ဓလမ်းစဉ်ကသီလသမာဓိပညာပရိယပရိဝေပြည့်ဝတဲ့တန်ဃာတော်ရှင်မြတ်ဆရာသမားတွေကိုစီးကဲ့ကိုးကွယ်ပါတဲ့ဒါဘုန်းကြီးပြောခဲ့တယ်ဒုတိယလမ်းစဉ်ကဲလိုက်စို့ရှားမတွေ့ကရှ
ားမတွေ့က
မြတ်ဓမ္မမုတ်ချလေးမြတ်ကြရမည်မုတ်ချလေးမြတ်ကြရမည
်
အဲ့တော့ဆရာသမားတွေ ਨੇ ကင်းကွာနေတဲ့အချိန်ဓမ္မကိုလေးကရုပြုနေပါတဲ့ဘာကိုလေးကရုပြုရမလဲအဲ့တော့ဓမ္မဆိုတာဘာတွေလဲဆိုတော့နိဗ္ဗာန်ရောက်ကြောင်းကျင့်စဉ်ဈေးရောက်လဲဆိုလို့ချင်းလဲမေတ္တာတရားနဲ့ကြောင်းရမယ်စီးပွားရေးလုပ်ရင်လဲမေတ္တာတရားနဲ့လှူဖို့တန်းဖို့နိုင်ငံတော်အတွက်သာသနာအတွက်လှူဖို့တန်းဖို့ဒီနည်းတွေနဲ့စီးပွားရေးလုပ်ရင်ဒါတွေကလည်းပဲဘုန်းကြီးတို့ဓမ္မကိုလေးကရုပြုရရောက်ပါတယ်ဒါနာသီလဘာဝနာလုပ်ရင်လဲဂုဏ်ပကဒနာမဖက်ဘဲနဲ့ကိလေသာကင်းဖို့လောဘဒေါသနည်းဖို့အလူခံပုဂ္ဂိုလ်ချမ်းသာဖို့ဒီလိုစိတ်ဓာတ်တွေနဲ့လုပ်ရင်ဒါကဓမ္မကိုလေးကရုပြုရရောက်တယ်စကားအရာနဲ့ပတ်သက်ရင်လည်းမှန်ကန်တဲ့အကျိုးရှိတယ်ဆိုရင်လိုက်နာရမယ်တခါတည်းရင်တချို့စကားတွေကမှန်တော့မှန်တယ်အကျိုးမရှိဘူးပေါ့လူတယောက်လက်ကကောက်နေတယ်ဆိုရင်မင်းလက်ကြီးကကောက်ကြီးပါဆိုရင်မမှန်ဘူးလားမှန်တယ်လားအကျိုးရှိသလားမရှိဘူးလားမရှိဘူးပြောခံရတဲ့ပုဂ္ဂိုလ်လည်းစိတ်မကောင်းဖြစ်မယ်ဒေါသထွက်မယ်ပြောတဲ့ပုဂ္ဂိုလ်လည်းအကုသိုလ်ဖြစ်မယ်ဒါကြောင့်မှန်ကန်ကြိုးမြဲများတဲ့စကားဟာဓမ္မပါတဲ့ဒါကိုရှင်သာရိပုတ္တကိုတော်မြတ်ကြီးတို့အလေးကရုပြုမယ်ဆိုရင်ဒါပါလန်းစဉ်ကိုလျှောက်တယ်ကဲလိုက်ဆိုနိဗ္ဗာန်ရောက်ရန်ကျင့်စဉ်မှန
်
ဧကံဓမ္မမိ
မ
ှန်ကန်ကြိုး
များ
ထိုစကား မတ္တာဓမ္မမိအဲ
့
တော့ယနေ့ဘုန်းကြီးဟောကြားခဲ့တာကဗုဒ္ဓလန်းစဉ်ဘယ်နှချက်လဲကဲလိုက်စို့ဥထိပ်ပန်စင
်
ကျင့်သုံးလျင
်
စံဝင်နေဘူးပြီအဲ့ဒီဗုဒ္ဓလမ်းစဉ်၃ချက်ကိုပဲလေးလေးမြတ်မြတ်နဲ့ရှောက်လန်းရင်ဘယ်ချမ်းသာအထိစံဝင်နိုင်တယ်လဲကဲလိုက်စို့ဥထိပ်ပန်စင
်
ကျင့်သုံးလျင
်
စံဝင်နေဘူးပြီဗုဒ္ဓလမ်းစဉ
်
လျှောက်လန်းလျင
်
စံဝင်နေဘူးပြီဗုဒ္ဓလမ်းစဉ
်
လျှောက်လန်းလျင
်
စံဝင်နေဘူးပြီကဲဘုန်းကြီးဟောကြားခြင်းနဲ့ဗုဒ္ဓလမ်းစဉ်ဆိုတဲ့၃ချက်ကိုလည်းအကျယ်တဝင်းလည်းပြောပြီးပြီအကျဉ်းချုပ်လည်းပြောပြီးပြီနာရီအဖြစ်လည်းပဲတရားတသက်ကမိနစ်တနာရီနဲ့မိနစ်20ရှိသွားပါပြီဒါကြောင့်ဒီတရားတော်ကိုနာယူပြီးတော့အာလုံသောဓမ္မဒါနကုသိုလ်ရှင်များနဲ့ဓမ္မမိတ်ဆွေများဟာဗုဒ္ဓလမ်းစဉ်ကိုတသွေးမတိန်လျှောက်လန်းနိုင်ကြပါစေ။အဲ့ဒီဗုဒ္ဓလမ်းစဉ်ကိုကိုယ်တိုင်လည်းပဲလျှောက်လန်းပြီးတော့မျိုးဆက်တွေကိုလည်းပဲလျှောက်လန်းနိုင်အောင်အမွေပေးနိုင်ကြပါစေ။အဲ့ဒီလိုလျှောက်လန်းပြီးတော့ဖျားဆတဲ့သူတော်ကောင်းတွေကဒီလမ်းစဉ်ကိုလျှောက်လန်းပြီးနိဗ္ဗာန်ချမ်းသာကိုခံစားသွားကြသလိုမိမိတို့လည်းပဲဒီလမ်းစဉ်အတိုင်းလျှောက်လန်းပြီးနောက်ဆုံးမှာနိဗ္ဗာန်ချမ်းသာကိုမဉဏ်ဖွဉဏ်ဖြင့်ကိုစီကိုငါပင်မြန်စွာမျက်မှောက်ပြုခံစားနိုင်ကြပါစေကုန်သတည်းကဲအလုံးမေတ္တာပွားရအောင်လိုက်စို့ကိုစီကိုငါ
ကိုစီကိုငါ
ကိုဒေတာ
ကိုဒ
ေတာပျော်ကြတတ္တဝါတွေ
ပျော်ကြတတ္တဝါတွေ
ကိုစီကိုငါ
ကိုစ
ီကိုငါကိုဒေတာပြောကြတတဝါတွေအိမ်မရမတ်အိမ်မရမတ
်
ကောင်းစွာမတ်က
ောင်းစွာမ
တ်ဣစ္ဆေနိုင်ပါစေဣစ္ဆေနိုင်ပါစေအိမ်မရမတ်အ
ိမ်မရမတ်
ကောင်းစွာမတ်
ကောင်းစွာ
မတ်ဣစ္ဆေနိုင်ပါစေဣစ္ဆေနို
င်ပါစေ
ကောင်းစွာမိုးတော့
ကောင်းစွာမိုးတ
ော့အလင်းရောသာမြောင်းနိုင်ပါစေ။သာမြောင်းနိ
ုင်ပါစ
ေ။ကောင်းစွာမိုးတော့က
ောင်းစွာမိုးတ
ော့အလင်းရော
က
်သာမြောင်းနိုင်ပါစေ။သာမြ
ော
င်းနိုင်ပါစေ။မကောင်းညစ်ဆု
မကောင်းညစ်ဆု
အကုမျိုး
အကုမျိုး
ဖ ဖြတ်ချိုးနိုင်ပါစေ
။
မကောင်းညစ်ဆိုအကူမျို
း
ဖြတ်ချိုးနိုင်ပါစေ
။
သုံးပြဆယ်လီ
ပါရမ
ီကိုစီဖြစ်နိုင်ကြပါစေ
။
သုံးပြဆယ်လီပါရမီကိုစီဖြစ်နိုင်ကြပါစေသူတော်ကောင်းတဲ့တရားမြတ
်
လွမ်းပတ်ကပါတည်ပါစေသူတော်ကောင်းတဲ့တရားမြတ
်
လွမ်းပတ်ကပါတည်ပါစေ
သာ
ဓုသုံးချိန်ခေါ်လာ